Welcome to the Voice of America in Burmese.
ဒီမနက်ကလူနေကတော့အလုံးဂျန်သူမျိုး၅ပါးဂျန်ကကင်းဝေးကြပါစီခင်ဗျာ1983ခုနှစ်ဒီဘူဒလာဇန်17ရက်2022ခုနှစ်ဖေဖော်ဝါရီလ17ရက်တောက်ကြညဘက် UA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံလွှင့်အစီအစဉ်လေးကိုည9နာရီကနေ10နာရီထိဝါရှင်တန် DC ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါအခုထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကို line to meter 1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရုပ်သံထုတ်လွှင့်ချက်ကတော့ Utelsat Sempati B နဲ့ Thaicom 6 ဂျိုဒူလိုင်းတွေကနေဖမ်းယူကြည့်ရှုနိုင်တယ်လို့ view website burmese.viewnews.com facebook view.burmese.news နဲ့ youtube မှာလည်းထုတ်လွှင့်ချက်တွင်ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ဒီကနေ့ညအစီအစဉ်မှာဒီကနေ့မြန်မာအခြေအနေဟာတိတ်ကိုစိတ်ဒုက္ခရောက်စေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ကပြောတဲ့သတင်းနဲ့အတူမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေအရင်ကြောပြပါမယ်မြန်မာနိုင်ငံဆိုင်ရာဆက်သွယ်မေးမြန်းချက်နဲ့သတင်းပြပိုချက်တွေတဲ့နေပြည်တော်မှာစစ်ကောင်စီကျင်းပမဲ့ပြည်တော်စုနေငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးသတင်းယူဖို့ရောက်နေတဲ့ VOA သတင်းတောင်းနဲ့ဆက်သွယ်မေးမြန်းထားပါတယ်။စကိုင်းတိုင်းမင်းကင်းနယ်ထဲမှာကျေးရွာနှစ်ရွာမီးရှို့ခံရပြီးအင်ဂျီ3000ကျော်မီးလောင်ပျက်စီးခဲ့ပါတယ
်။မုတ်တာနဲ့မောက်တဲ့ကိုတညာလုံးလက်နှစ်ကြီးနဲ့ပြည့်ပြီးမှ3000လောက်ကျော်မီးစီးပါဗျာ။မုတ်တာရွာတစ်လုံးမှကိုမကြံဘူးဗျာ။စာပြင်းကောင်းနဲ့ခွန်ကြီးကောင်းနဲ့ကြံနေရ
။သတင်းဒီပို့ချက်မှာပြည်စုံတည်ရပါမယ်။ချင်းပြည်နယ်ရေစာရေစွာမြို့မှာတိုက်ပွဲတွေကြောင့်တမျိုးလုံးနီးပါးအိုးရင်စွန့်ထွက်ပြေးနေရပါတယ်။မွန်ပြည်နယ်ထဲကအခြေခံပညာကျောင်းတို့မှာကိုဗစ်ကူးစက်သူအများပြားရှိနေပါတယ်။ဒရင်ပတ်စင်ကဏ္ဍတွေဖြင့်လူသမီးကဏ္ဍ၊သုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်ဆုမွန်တို့ကတောပြပါမယ်ခင်ဗျာ။
မြန်မာအာဏာသိမ်းစစ်တပ်ဟာအကြမ်းဖက်ဖိနှိပ်မှုတွေနှစ်ဆတိုးလုပ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးကပြစ်တင်လိုက်ပါတယ်။ဝန်ကြီးအန်တိုနီဘလင်ကန်က
We did discuss Myanmar today and
မြန်မာနိုင်ငံအကြောင်းကျွန်တော်တို့ဒီနေ့ဆွေးနွေးပြပါတယ်။မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကကျွန်တော်တို့အားလုံးအတွက် immediate ကိုစိတ်ဒုက္ခရောက်စေပါတယ်။ဆရာနာရှင်ဟာဖိနှိပ်မှုတွေနဲ့အကြမ်းဖက်မှုတွေကိုနှစ်ဆတိုးလုပ်နေတာတွေ့ရပါတယ်လို့ဩစတြေးလျနိုင်ငံကနေသတင်းစာရှင်းလင်းပွဲတဲ့ပြောသွားတာပါ Quad လို့တူောက်ခေါ်တဲ့ဩစတြေးလျဂျပန်အိန္ဒိယနဲ့အမေရိကန်လေးနိုင်ငံကနိုင်ငံသားဝင်ကြီးတွေဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာတွေ့ဆုံခြင်းမြမအရေးကိုအလေးနက်ထားထည့်သွင်းဆွေးနွေးခဲ့တယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်ဝန်ကြီးဘလင်ကန်ကပြီးခဲ့တဲ့နှစ်ကမြမအပါအဝင်အာဆီယံဖွဲ့ဝင်တွေကြားချမှတ်ခဲ့တဲ့ဘုံသဘောတူညီချက်၅ရပ်ကိုအမေရိကန်ကဆက်လက်အားပေးထောက်ခံနေပြီးအာဆီယံအနေနဲ့ဒါကိုလက်တွေ့အကောင်အထည်ဖော်ရလိမ့်မယ်လို့လည်းတိုက်တွန်းခဲ့ပါတယ်မကြာခင်မှာလဲအမေရိကန်သမ္မတနဲ့အာဆီယံခေါင်းဆောင်တွေထိပ်တီးဆွေးနွေးပွဲဝါရှင်တန်မြို့တော်မှာလုပ်တဲ့အခါသမ္မတဂျိုးဘိုင်ဒန်ကအခုမြန်မာနဲ့အာဆီယံကိစ္စကိုအလေးထားပြောမှာဖြစ်တယ်လို့လဲဝန်ကြီးဘလင်ကန်ကဆက်ပြောခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့နဲ့မြန်မာကိုလက်နက်တွေမရောင်းဖို့နောက်ဒီမိုကရေစီအင်အားစုတွေနဲ့ထိတွေ့ဆက်ဆံသွားဖို့နိုင်ငံတကာတိုင်းဝန်နဲ့လက်တွဲလုပ်သွားမယ်လို့လဲဝန်ကြီးဘလင်ကန်ကထည့်ပြောခဲ့ပါသေးတယ်ခင်ဗျ။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ရွှေနဲ့ဒေါ်လာမှုဆွဲချက်တင်မတင်နောက်နှစ်ပတ်ကြာမှရှောင်လဲဖို့ဒီနေ့တရားရုံးကဆုံးဖြတ်လိုက်ပါတယ်ဒေါက်ဆန်းစုကြည်ကိုဆွဲထားတဲ့အာဂရိမှုတွေကရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကရွှေနဲ့ဒေါ်လာတွေပေးခဲ့တဲ့ဆိုတဲ့မှုကိုလာမယ့်ဖေဖော်ဝါရီ25ရက်နေ့မှာဆွဲချက်တင်တင်မတင်တဲ့အတွက်နှစ်ဖက်ရှိနေတွေရှောင်လဲဖို့အခုဆုံးဖြတ်လိုက်တာလို့ရှင်းနေသူကဆိုပါတယ်ဒီနေ့ဖေဖော်ဝါရီ17ရက်နေ့ပြီးတော့အထူးတရားရုံးမှာဆက်စည်းခဲ့တာမှာအခုလိုတရားဝင်ဘက်ကဆုံးဖြတ်လိုက်တာလို့တရားဝင်နဲ့နေဆက်သူရှိနေသူက VA ကိုပြောခဲ့တာပါစစ်ကောင်စီဆွဲဆိုထားတဲ့ဒီအမှုအတွက်စစ်ကောင်စီဘက်ကတင်ပြတဲ့တရားလူပြသက်သေရဲရရှိ၅ဦးကိုဒီနေ့စစ်ဆေးခဲ့ပေမဲ့တရားရေးနည်းပညာပိုင်းသာဖြစ်ပြီးစိတ်အထိကမကြဘူးလို့လည်းဒီရှင်တွေကဆက်ရှင်းပြပါတယ်ဒီနေ့ခုံရုံးတက်လာတဲ့ဒေါက်ဆန်းစုကြည်ကတော့သားငယ်ခင်လက်ဆောင်ပေးထားတဲ့ခွေးကလေးထိုက်ချီတို့ရဲ့ကျန်းမာရေးမကောင်းပေမဲ့သိဆုံးတာမဟုတ်ကြောင်းလည်းအတည်ပြုပေးခဲ့တယ်လို့ဒီရှင်တွေကဆက်ပြောခဲ့ပါတယ်မြန်မာစစ်တပ်ကထွက်ပြေးခိုလုံလာတဲ့ရာရှိဟောင်းတူကစစ်တပ်ဘက်မှထိခိုက်ကြဆုံမှုများလာပေမဲ့လူရအောင်ပြန်ဖြည့်နေတယ်လို့ဆိုလိုက်ပါတယ်။ဒီဇင်ဘာလတုန်းကအိန္ဒိယနယ်စပ်ကိုထွက်ပြေးလာတဲ့ဗိုလ်ကြီးဟောင်းကောင်းတူဝင်းကချင်းပြည်နယ်အတွင်းမေလကနေဒီဇင်ဘာထိအနည်းဆုံးစစ်သည်50သေဆုံး200လောက်ဒဏ်ရာရခဲ့တယ်လို့စစ်ရေးထောက်ထားတွေနဲ့ရိုက်တာသတင်းဌာနကိုရှင်းပြပါတယ်။ချင်းပြည်နယ်စစ်စင်ရေးကိုလည်းကြီးကြပ်ရတဲ့နောက်မြောက်တိုင်းစစ်ဌာနချုပ်ရှိရာမုံရွာကနေထွက်ပြေးလာတဲ့ဒီချောက်သားတွေကံရသူဆက်သွေးရာရှိကလူပြန်ဖြည့်တာမှလည်းရဲတွေကိုမျိုးရင်းစစ်စင်ရတဲ့တုံးတာအပြင်တခြားရတဲ့နည်းနဲ့လူစုလက်နဲ့တက်နေပြီးတော့အခုလိုရှင်းပြပါပါတယ်။အဲ့တော့
အင်းအားတော့အများကြီး တကွေးတွေဖြစ်နေလဲသူတို့ကအများကြီးတော့မကြောက်ကြတော့ကြတယ်အများကြီးတော့တခါလဲကူးမကြောက်ဘူးဟိုသူတို့ကြားတဲ့အင်အားကိုလည်းသူတို့ကအဲ့လိုနီလန်းမျိုးစုံနဲ့နောက်တန်းမှာဒါအာရဲမိတွေရဲမိတွေနဲ့ကျန်တဲ့လူတွေနဲ့ဟောဖြစ်နိုင်တယ်ဆိုရင်ရှီတန်းဝင်အားဖို့ပြည်အောင်ပြန်ဖြည့်တယ်
ဒီသတင်းနဲ့ထောက်ထားတွေကိုမြန်မာစစ်တပ်ကို Riders ကပေးဖို့မေးမြန်းခဲ့ပေမဲ့အကြောင်းမပြန်ခဲ့ဘူးလို့ Riders ကဆိုပါတယ်။ကိုကောင်းသူဝင်းကတော့အကာအကွယ်ပေးရမယ့်ပြည်သူအသက်ဝင်စီစဉ်ကိုဆက်အနာတင်ပြီးပြစ်မှတ်ထားတက်ခိုက်တာတွေမျက်မြင်တွေ့ရပြီးပြည်သူတွေမုန်းလာတာမခံနိုင်လို့ထွက်ပြေးဖို့ဆုံးဖြတ်ခဲ့ပေမဲ့အမျိုးသမီးကိုဝင်းကျောက်ဒီဇင်ဘာအထိစောင့်ခဲ့ပြီးချင်းကာကွယ်ရေးတပ်ဖက်ကယုံကြည်မှုရအောင်လဲလက်နက်တွေပါယူပြေးလာခဲ့တယ်လို့ဆိုပါတယ်။ဒါအပြင်မေလ14ရက်မင်းထမြို့နာကစစ်ကား9စီးမိုင်းဆွဲတက်ခတ်ခံရတဲ့အခါကျမှဒေသခံတွေတုတ်ပြန်တက်ခိုင်နေအားကောင်းတာကိုမြမစစ်ကောင်စီတပ်တွေတကယ်စတိသွားခဲ့တဲ့စစ်ရဲတထောင်လောက်နဲ့မနှက်အာယုံတက်စောင့်ပစ်ခံခဲ့ရပြီးစစ်သား9ဦးသေ38ဦးစီးရင်ပြောက်ကား9စီးမီးလောင်ပြီးလက်နက်အများကြီးဆုံးခဲ့တယ်လို့လည်းသူကဆက်ရှင်းပြပါတယ်ခင်ဗျ။ Ukraine အရေးကြောင်ကမ္ဘာစစ်ဖြစ်လာနိုင်ခြေတောင်ရှိနေတယ်လို့ American သမ္မတကသတိပေးလိုက်ပါတယ်။ရုရှားနဲ့ယူကရိန်းနဲ့ဇမားရုရှားနဲ့အမေရိကန်တပ်ဖွဲ့တွေကြားကြီးမားတဲ့ပြည်ပခါဖြစ်လာနိုင်ခြေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပြီးအမေရိကန်နိုင်ငံသားတွေယူကရိန်းနိုင်ငံထဲမှာရှိနေရင်ချက်ချင်းထွက်ခွာကြဖို့လည်းသတိပေးလိုက်ပါတယ်။ကမ္ဘာအင်အားအကြီးဆုံးစစ်တပ်တွေထဲမှာတစ်ခုပါဝင်ဖြစ်တဲ့ရုရှားစစ်တပ်နဲ့ရင်ဆိုင်နေရတာဖြစ်သလိုတခြားအခြေအနေတွေနဲ့မတူဘဲပြည်ပခါတွေချက်ချင်းဆိုးဝါးလာနိုင်ခြေရှိတာကြောင့်အဲ့ဒီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအခုချက်ချင်းထွက်ခွာသင့်တယ်လို့အမေရိကန်သမ္မတဘိုင်ဒန်ကAmerican NBC ရုပ်သံနဲ့တွေ့ဆုံမေးမြန်းချက်မှာပြောသွားပါတယ်။တကယ်လို့ရုရှားကယူကရိန်းကိုကြည့်ကြော်တိုက်ခဲ့လာရင်အဲဒီမှာရှိတဲ့ American တွေကိုကယ်တက်ဖို့ American တပ်ဖွဲ့တွေယူကရိန်းကိုဆင်လွတ်တာမျိုးလုပ်မှာမဟုတ်ဘူး။အဲ့လိုလွှတ်ရရင်လည်းကမ္ဘာစစ်တောင်ဖြစ်သွားနိုင်တယ်လို့ American သမ္မတကဆက်ပြောခဲ့ပါတယ်။အခုလိုလွှတ်လိုက်လို့ American တပ်နဲ့ရုရှားတပ်တွေအပြန်အလှန်ပစ်ကြရင်တော့ဒါကနှစ်နိုင်ငံစစ်မဟုတ်ပဲကမ္ဘာစစ်တစ်ခုဖြစ်တယ်လို့ American သမ္မတကဆက်ပြောခဲ့ပါတယ်။
အန်တန်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်5953ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190ကီလိုဟတ်ဇ်1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချာညရဲ့နောက်ဆုံးရသတင်းတွေကိုကျွန်မစုမုံကဆက်ပြီးပြောပြပေးပါမယ်ရှင်။အာဖရိကနိုင်ငံတွေမှာ COVID-19 ကူးစက်မှုကတရားဝင်ထုတ်ပြန်ထားတဲ့စာရင်းတွေထက်9ဆလောက်ပိုများနိုင်ပြီးသေဆုံးမှုအရေအတွက်ဟာလည်း3ဆလောက်ပိုများနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။ရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးနိုင်မှုပစ္စည်းကိရိယာကလူတိုင်းမရနိုင်တယ်လို့ရောဂါကူးစက်မှုတွေကိုစောင့်ကြည့်စစ်ဆေးတဲ့စနစ်မှာလိုအပ်ချက်တွေရှိနေတာကြောင့်အမှန်တကယ်ကူးစက်တဲ့အရေအတွက်အလုံးကိုထုတ်ပြန်နိုင်တာမျိုးမရှိတဲ့အကြောင်း WHO အာဖရိကဌာနခွဲရဲ့ညွှန်ကြားရေးမှူးကကြာသပတေးနေ့ကပြောဆိုလိုက်ပါတယ်။အလားတူပဲအိန္ဒိယနိုင်ငံမှာလည်းကူးစက်မှုတွေကတရားဝင်ထုတ်ပြန်ထားတဲ့စာရင်းတွေထက်ကိုပိုနိုင်ပါတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးရမယ့်သတ်မှတ်ချက်တွေကိုမလိုက်နာတဲ့နယူးယောက်မြို့ကစီဗီဝန်ထမ်း3000လောက်ဒီကနေ့နောက်ဆုံးထားပြီးတော့အလုတ်ကနေရန်နာခံရမယ့်အခြေမှစိုက်နေပါတယ်။ COVID ကာကွယ်ဆေးမထိုးလို့အလုတ်ရန်နာရမယ့်သူတွေထဲမှာမိသားနဲ့ရဲဝန်ထမ်းတွေလည်းပါပါတယ်။ကမ္ဘာ့ကရောဂါ COVID-19 ကူးစက်မှုစောင့်ကြည့်လေ့လာနေတဲ့အမေရိကန်အခြေစိုက် John Hopkins Center ရဲ့လေ့လာမှတ်တမ်းရယူမှုတွေအရအခုဆိုရင်ကမ္ဘာတဝန်း COVID-19 ကူးစက်ခံရသူပေါင်းက406တန်းကျော်ရှိပြီး COVID ကြောင့်အသက်ဆုံးသူက6တန်းနီးပါးရှိနေပြီဖြစ်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုကနေအင်ဒိုနီးရှားနိုင်ငံကိုလက်နက် 14 ဘီလီယံဘိုးရောင်းချဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကအတည်ပြုလိုက်ပါတယ်။အင်ဒိုပစိဖိတ်ဒေသမှာတရုတ်နိုင်ငံဘက်ကသူ့ရဲ့နယ်မြေပိုင်ဆိုင်မှုတွေအခိုင်အမာပြောလာချိန်မှာတုံ့ပြန်နိုင်မှုအထောက်အကူပြုမယ်လို့ယုံကြည်ပြီးအမေရိကန်ပြည်ထောင်စုဘက်ရှေ့တိုးလှုပ်ဆောင်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်အော်စတြေးလျနိုင်ငံကိုရောက်နေတဲ့အချိန်မှာမနေ့ကနောက်ဆုံးပေါ်ခင်မီဂျက်တိုက်လေယာဉ် 13.9 ဘီလီယံမိုအင်ဒိုနီးရှားကိုရောင်းချမဲ့အကြောင်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကကြေညာခဲ့ပါတယ်။နိုင်ငံသားဝင်ကြီးဘလင်ကန်ရဲ့ခီးစဉ်ဟာပစ္စည်းဘိတ်ဒေသသွားလာမှုတွေကိုတရုတ်နိုင်ငံကိုလွတ်လွတ်လပ်လပ်ခွင့်မပြုဖို့အမေရိကန်ပြည်ထောင်စုရဲ့အခိုင်အမာရည်တည်ချက်ကိုအဓိကပြသတဲ့ခီးစဉ်ဖြစ်ပါတယ်။ F-15 ဂျက်တိုက်လေယာဉ်36စီးနဲ့ဆက်နွယ်တဲ့စစ်သုံးပစ္စည်းတွေအပြင်တိုက်ခိုက်ရေးကြီးတွေနဲ့ဆက်သွယ်ရေးစနစ်တွေပါပါဝင်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလေတုန်းက နိုင်ငံသားရေးဝန်ကြီးဘလင်ကန်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုတွားခဲ့ပြီးတော့နောက်ဆက်တွဲဖြစ်နေအခုလိုမျိုးတိုက်ခိုက်ရေးကြက်လျင်နေရောင်းချဖို့ဖြစ်လာတာဖြစ်ပါတယ်ရှင်နိုင်ငံရေးခေါ်လုံခွင့်တောင်းဆိုလိုတဲ့မြောက်ကိုရီးယားစစ်ဘက်ဆိုင်ရာစိုက်ဘာအစစ်အမြေရရှိတူဦးကိုရုရှားအာဏာပိုင်တွေကရုရှားနိုင်ငံတွင်အမိမဖော်လိုတဲ့နေရာတစ်ခုမှာထိန်းသိမ်းထားတယ်လို့ VOA ကိုရ ရာရှိတူဖြစ်သူချိုခမ်ချိုကိုရုရှားရဲတပ်ဖွဲ့ဝင်တွေကစိတ်ကမ်းမြှုပ်ဖြစ်တဲ့ရက်ဒယ်နိုမျိုးမှာဖမ်းဆီးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စက်တင်ဘာလကတည်းကထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကနေစလို့တူတာဝင်ကြနေတဲ့မြို့ကနေမော်စကိုမြို့တော်မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးမှာဒုက္ခသည်ခိုလုံခွေတောင်းခံမှုဆုံးဖြတ Now Russia and Europa Saya Kula Damaga Mahaminti Yonigo VOA Korea Tanaga Sade Sozangebe Me UNHCR and in a chisit Udiao Chine Badalu Badi Chama Chama Bimam Hobusobi Moscow Chase Aikula Mahaminti Yongabe Jambia Gebare Chitumiani Valentine De Nilan and Ya Chiturigo Banas on Beijing and Dri Chemi Benayanglu Ban Yang Sine Lagatin Boduriga Josani Javare Megan Pilau Zuma Guiji Pambara Kunzi Biala Murine Da Yu Bosa Ye Kat Kevin Janja Muri Yin Sai Nia Bime Wei Yu Duri Ni Negale Karanta Go Bobi or Zeji Baby Wenia Rava Ban Sai Ni Male Karano Uwen Yare Ninzi Ne Ban Pulu Baniga Nedware Dre The Cha Bali Nine Satu Vi Yang Nayang Josa Bo Bin Sintare Lu California Pine Los Angeles Muga Ban Sai Niga Piovare Cho Chin the Jalong Lady and Matia Boska De Bin Baniga Yang Am Yazong Tongsen Kuni Yaga No Machine Lama Jayame Migim Yani, Mother Days, a chain long maro, Bangline, a young aunt, where you do the estate danger, but we PC Ben I met, so we be only Taja Varishin.
Now, so I didn't go, go in a Nasumun, the Gadoraba, the name passing an ari, no boyman, Nasi Abame, Kuro, Manning and Saint Adrin Larry, said I told him Babame. Yinzuno need you ever go to Yamba. ပေပေါ်လာစနေရပြည်တော်စုနေနေပြည်တော်မှာခန္ဓာကျင်းပါဖို့စစ်ကောင်စီကစီစဉ်ထားပြီးတစ်ဆက်တည်းမှာငြိမ်းချမ်းရေးဆွေးနွေးပွဲလည်းလုပ်မယ်လို့ကြေညာထားပါတယ်။အဲ့ဒီအတွက်ကိုယ်တိုင်သတင်းယူဖို့နေပြည်တော်မှာ
ပြီးတော့မှကျွန်တော်တို့လက်ခံတယ်ပေါ့လေလက်ခံတော့နေပြည်တော်တွေဝင်လာတဲ့အချိန်မှာတော့ထူးထူးခြားခြားပေါ့လုံခြုံရေးတွေတင်းကြပ်ခြားတာမျိုးတော့မတွေ့ရဘူးခင်ဗျာမတွေ့ရတော့ကျွန်တော်တို့အဲ့ဒီအချိန်ကြီးတွေဘာတွေကိုတခြားလူတွေနဲ့လည်းမင်းမြန်းကြည့်တဲ့အခါမှာတော့ကျွန်တော်တို့သိရသလောက်ဆိုရင်တော့ဒီလုံခြုံရေးအဖွဲ့စည်းတော်တော်များများအရင်ကရော့နေတယ်ပေါ့လေလုံခြုံရေးတွေရော့နေတယ်အဓိကတော့သူတို
ယ်။
ဒီပြည်တော်စုနဲ့ခန္ဓာနဲ့ပတ်သက်ပြီးတော့ရောကိုမှုသောဘာရီတိထားပါပြီလဲဘလို့အစီအစဉ်နည်းနဲ့လုပ်မယ်လို့တိထားပါပြီလဲ
။ဒီပြည်တော်စုနဲ့ခန္ဓာကိုတော့ကျွန်တော်ဒီပြတ်တော်အမီးကဒီဒေရှိတင်ခမမှာလုပ်နေဆိုမျိုးကြည့်ရတယ်။ပြီးရတော့ကျွန်တော်ဒီအလန်တော်ကတော့မြို့တော်ခမအနေနဲ့မှာမနေ့ဒီ9နိုင်လောက်ပါလား။အဲ့လောက်ပါစေယူနေဆိုတာမျိုးကြည့်ရတယ်အလန်တော်ကတော့ဒီ9နိုင်လောက်မှာအဲ့ခမ်းမကိုရောက်မယ်ဒီပြည့်ကဒီကျင်းပန်းနေရာကိုရောက်မယ်ရောက်ပြီး9နိုင်ဒီဟောပေါ့15မိနစ်လောက်နားပြီးဒီရှင်တော့အဲ့နောက်ပိုင်းမှာဒီအော်အဲ့နောက်ပိုင်းမှာကျွန်တော်တို့ဒီအလန်ဂျင်ရဲ့အခမ်းနာကျင်းပဖို့ရှိတယ်ကျင်းပပြီးတဲ့ချိန်မှာကျွန်တော်တို့ဒီဟောပေါ့ဘုသူမူကြီးမြောင်းလိုက်ရမင်းကုန်းပြောမယ်ဆိုတာမျိုးကိုကျွန်တော်သိထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတစ်ဆက်တည်းမှာပဲဒီပြည်တော်စုနည်းနဲ့တစ်ဆက်တည်းပဲပေါ့လေသူတို့ညဉ့်ညဉ့်ဆင်းရဲပွဲလုပ်မယ်ဆိုပြီးတော့စစ်ကောင်စီကအကြေညာထားတာကျွန်တော်တို့သိရပါတယ်အဲ့ဒီဆင်းရဲပွဲကိုတက်ဖို့ဆိုပြီးတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းသူကိုဖိတ်ထားတယ်လို့လည်းကျွန်တော်တို့သိထားပါတယ်ဆိုတော့ညဉ့်ညဉ့်ဆင်းရဲပွဲကဘယ်နေ့ဘယ်အချိန်မှာကျင်းပမလဲဘာရီဆွေးနွေးမယ်လို့သိထားပြီလေကိုမှုသော
ဟုတ်ကဲ့ဒီညဉ့်ချိုင်းဆွေးနွေးပွဲကတော့ကျွန်တော်ဒီမက်ပြန်ကျင်းပတဲ့ပြည်တော်စုလေးပေါ့လေပြည်တော်စုလေးကတော့ကျွန်တော်တို့မနေ့ပိုင်းမှာတော့ဒီဘူရှိကံတပင်းလန်ဒင်ခန္ဓာတွေမျိုးကိုကြွားရပါလေပေါ့လေအဲ့ဒါကျင်းပပြီးညနေပိုင်းမှာသူညကစားပွဲလုပ်ဖို့ရှိပါတယ်6နာရီမှာပေါ့
ဲ့ဒါပြီးတော့ဒီ73ရင်းနေ့ကြာလို့ရှိရင်တော့ကျွန်တော်တို့ဒီ MICC ခမ်းမမှာထော်ရငင်းချမ်းရေးအတွက်အကျိုးညှိနှိုင်းရှုံးနေပွဲဆိုတာမျိုးလုပ်မယ်ဆိုတာသိရပါတယ်အဲ့ဒီမှာတော့ဒီ NASA ကဘက်ကနေဆိုမှသူတို့ဒီငင်းချမ်းရေးပေါ်ထားရှိတဲ့ပေါ်ထားတွေကိုဟိုရှင်းလင်းပြပြမယ်ပြပြပြီးတဲ့အခါမှာကျွန်တော်တက်ရောက်လာတဲ့ကိုင်းသားလက်တိုင်ဆက်ကိုစရေလေးနေနေရတော့ဒီဆုံးဖြတ်ချက်ချနိုင်တဲ့သူတွေမဟုတ်ဘူးဆိုလို့ရှိရင်ဒီသူတို့ NASA ကဘက်ကပြောတဲ့သဘောထားတွေကိုအရင်းစကားအဖြစ်သူတို့ခေါင်းဆောင်နေချင်းတဲ့ဆောင်ပေးသွားဖို့ပေါ့လေအဲ့ဒီသဘောထားမျိုးတွေသိရပါတယ်နောက်တစ်ခုကတော့ဒီပါပေါ့ငင်းချင်းဆွေးနွေးပွဲထဲမှာပဲအပြန်အလှန်ဆွေးနွေးလိုတဲ့သူရှိရဆိုလို့ဒီထဲမှာဒါလွတ်လွတ်လပ်လပ်ဆွေးနွေးနိုင်တယ်မဆွေးနွေးချင်ဘူးဆိုတော့မဆွေးနွေးနိုင်တဲ့နေနိုင်တယ်ပေါ့လေနော်နောက်ပြီးတော့ဒီဟိုထဲမှာမဆွေးနွေးဘဲနဲ့တစ်ဖွဲ့ချင်းစီနေနဲ့ဒီနားစားကန်တစ်ကြီးကဆွေးနွေးမယ်ဆိုရင်ဆွေးနွေးခွင့်ရှိတယ်ဆိုတော့မှာအပြည့်ပေါ့လမ်းပွင့်ထားတဲ့အနေအထားမျိုးတွေတော့ကျွန်တော်သိရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီငင်းငင်းစနုဘောကိုတက်ဖို့ NC ပေါ့လေတနိုင်ငံလုံးပြစ်ခတ်ရစေးစာတို့လက်မှတ်ရေးထိုးထားတဲ့ဒန်သာလက်နက်ကိုင်အဖွဲ့ရော NC လက်မှတ်ထိုးမထားတဲ့အဖွဲ့ရောကိုစစ်ကောင်စီကဖိတ်ထားတယ်လို့ကျွန်တော်တို့သိထားပါတယ်လက်ရှိအချိန်ဒီဘယ်ဒန်သာလက်နက်ကိုင်အဖွဲ့ရေဒီငင်းငင်းစနုဘောတက်ဖို့ရောင်းနေတယ်လို့ကိုမှုဆိုသိထားပြီလေခင်ဗျဟ
ုတ်ကျွန်တော်အခုပေါ့လေရရှိတဲ့စင်းရဆိုရင်တိတိကျကျပြောလို့ရရှိချင်းဒါဒီတိုင်းကြီးဒီဘောပေါ့လေလွန်ကြောင်ရေးပါတီပေါ့ ALC ရောက်တယ်နောက်ဒီ KNU KNL လေးဂျင်းချန်ရေးကောင်စီရောက်တယ်နောက်လာဟုဒီမိုကရက်တစ်ယူနီယံပေါ့ဒီလာဟုဒီဘောဒီမိုကရက်တစ်အစည်းအရုံးရောက်တယ်နောက်ချန်စီဒီပြည်ထောင်စုရဲ့ကောင်စီ RCSS ရောက်တယ်လို့သိရပါတယ်အဲ့ဒီဖွဲ့တွေက NCA လက်မှတ်ထိုးထားတဲ့ထဲရပေါ့လေနောက်ကျွန်တော်နောက်ကြားရတဲ့အကူအော်တော့မွန်ပြစ်တစ်ပါတီလည်းရောက်နေပြီလို့သိရပါတယ်ဗျာနောက်ဒီဟောပေါ် NCA လက်မှတ်မရေးထိုးတဲ့အဖွဲ့တွေတဲမှာဆိုရင်တော့ကျွန်တော်ချန်စီတူတေးပါတီ SSCP ရောက်ပါတယ်နောက်ဝါဒီဒီစီနီပါတီ JWS ရောက်နေတယ်လို့သိရပါတယ်နောက်မိုင်းငါလို့ပြောတဲ့ NDEA အဖွဲ့လည်းရောက်နေတယ်လို့သိရပါတယ်အဲ့ဒါတွေကတော့ကျွန်တော်တို့အပြည့်ကြီးထားလို့ရတဲ့အချက်တွေပေါ့လေနောက်အပြည့်ကြီးပြုနိုင်သေးတဲ့အချက်ကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်က ULAAA ပေါ့လေဒီရခိုင်တပ်တော်တို့ပြောတဲ့ AA အဖွဲ့ကြီးတွေရောက်နေတယ်လို့ကြားသိရပါတယ်ဗျအဲ့ဒီအချက်ကိုတော့ကျွန်တော်တို့အကြည့်ကြည့်ချက်ရောက်နိုင်ဖို့ကျွန်တော်ရခိုင်ပြည်နယ်ကတင်းတောက်နဲ့လည်းစိတ်ဆက်လို့ကြိုးစားနေတဲ့အခြေအနေမှာရှိပါတယ်ခင်ဗ
ျဒီဒီတော်မှာလုံးဝတီတောင်စုနေတဲ့ငင်းငင်းရေးဆွေးနွေးပွဲတွေကြောင်းဒီဒီတော်မှာရောက်နေတဲ့ VUV တင်းတောက်ကိုမိုးစော်ပြပြသွားတာပါချင်းပြည်နယ်တွေကမြို့တစ်မြို့မှာမြို့ကန်အားလုံးထွက်ပြေးသွားကြရတဲ့အကြောင်းနဲ့မွန်ပြည်နယ်ကအကြောင်းတချို့မှာကိုဗစ်ကူးစုများနေတဲ့အကြောင်းတွေမကြခင်သိရပါမယ်။အခုတော့သခိုင်းဘက်ကအခြေအနေတခုဆက်ပါမယ်။စစ်ကောင်စီတပ်တွေစီရေလှုပ်ရှားပြီးနေနေရှင်းလင်းနေတဲ့သခိုင်းတိုင်းမင်းကင်းနယ်တွေကကြေးရွာနေရောမီးရှို့ခံရလို့နေရင်300ကျော်မီးလောင်ကျော်နေပါတယ်။ပုဒ္ဒါရွာကြေးရွာတခုလုံးမီးလောင်ကျန်သွားပြီးမောက်တဲ့ရွာမှာဖုန်ကြီးတောင်းနဲ့စာတင်ကျောင်းပဲကျန်နေလို့ဒေသခံတွေကပြောပါတယ်။မီးမရှို့ခင်ကတည်းကလက်နက်ကြီးတွေနဲ့အရင်ပစ်လို့ထွက်ပြေးခဲ့ကြတဲ့ဒေသခံတွေလည်းအတော်လေးဒုက္ခရောက်နေကြပါတယ်။ကဏီနယ်ထဲကပဲဝင်မနာကြည့်ရမှာလေစစ်တပ်ကဝင်ရောက်တဆွဲထားလို့ဒေသခံတွေနေရမပြိုင်နိုင်ဖြစ်နေပါတယ်။ရန်ကုန်ကလာတဲ့ဒီကြောင်ကိုရရနိုင်ပြောပြပါမယ်ခင်ဗျာ
။စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတဲ့သကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကဖေဖော်ဝါရီ10ရက်ကရောင်းရွာကိုမီးရှို့ခဲ့လို့နေအိမ်အလုံးနီးပါးဆုံးရှုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။တနပြင်းကြည့်ရမှာပြီးခဲ့တဲ့သတင်းပတ်တွေကဝင်ရောက်တဆွဲထားတဲ့စစ်ကောင်စီတပ်တွေကရွာချင်းဆက်နေတဲ့မောက်တက်နဲ့မုတ်တာကြေးရွာတို့အပေါ်မှာလက်နက်ကြီးတွေနဲ့ညာလုံးပေါက်ပစ်ခတ်ခဲ့ပြီးတဲ့နောက်မနက်3နာရီအချိန်လောက်မှာမီးရှို့ခဲ့တာဖြစ်တယ်လို့ဒေသခံတယောက်ကခုလိုပြောပြပါတယ်
။မုတ်တာရွာရွာကျော့တော်တဲ့တဲတွေရောနောက်တစ်ခါအိမ်တွေရောအိမ်ကြီးနှစ်ရွာပေါင်းထိုးရင်300ကျော်တယ်ဗျ။ဆက်လက်ရင်းကသူတို့ဒီကြောတိတွေနဲ့စက်တက်နဲ့အပေါင်းပါတွေကဆက်လက်ရင်းကိုတတ်ထိုင်ထားတယ်ဗျ။မုတ်တာနဲ့မောက်တက်ကိုတညာလုံးလက်နက်ကြီးနဲ့ပြစ်ပြီးမှမယ်။3နာရီလောက်ကျော်ကိုမစီးပါဗျ။မောက်တာရွာတလုံးမကိုမကြံဘူးကြာစာတင်ကြောင်းနဲ့ဘုန်းကြီးကြောင်းနဲ့ကြံတယ်ကြာမောက်တက်ကတော့၃လုံးလား၄လုံးလားကြံတယ်ကြာရွာကိုမကဲ့ဝင်ဘူးကြာရွာမှာလည်းနေပြာတက်ခုပြာဘာညာဘလို့ဘာမှမရှိတော့ဘူးတော်ထဲမှာရှိတဲ့တဲလေးတွေပါလိုက်ရှို့ပြလိုက်တော့အဲ့တဲတွေတောင်မနေဝင်အောင်ဝေးရအောင်ပြင်နေကြတယ်ကြာရွာဝင်နေရရတော့ကျွန်တော်တို့နာမည်ဝန်းကျင်ရွာလေးတွေရဲ့စံပိုးကူညီမှုလေးတွေနဲ့အဲ့လိုလေစားတောင်းနေထိုင်ကြတယ်လားလောလောဆယ်
စစ်ကောင်စီတပ်တွေဟာမုတ်တာနဲ့မောက်တက်ကြီးရွာဘက်မှာမီးရှို့နေကြမှာပဲဒေသခံကာဝေးတပ်ဖွဲ့တွေကစံပြင်းကြီးရွာနဲ့မက်ဂရော်ရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကလက်နက်တချို့ကိုရယူခဲ့ကြပါတယ်ဒီဖြစ်ပျက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်လာတော့မရှိသေးပါဘူးမင်းကင်းနယ်ရဲ့တောင်ဘက်မှာရှိတဲ့ကဏီနယ်ထဲမှာလည်းစစ်ကောင်စီတပ်တွေကဝင်မနာကြီးရွာမှာဝင်ရောက်တဆွဲထားတဲ့အတွက်ဒေသခံတွေပုန်းရှောင်နေရဆဲဖြစ်ပါတယ်ဖေဖော်ဝါရီ5ရက်နေ့ စနေနေ့ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်မနာကျေးရွာရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေရွာထဲဝင်ရောက်တပ်ဆွဲထားတာဖြစ်ပါတယ်အခုချိန်ထိတောထဲဘေးလွတ်ရာတိမ်းရှောင်နေကြတဲ့ရွာသားတွေရှိရာဘက်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဝင်မနာကျေးရွာသားတဦးကအခုလိုပြောပါတယ်
တော်ရတော်ကြမှာနေရတဲမကြီးတောင်မကြီးနဲ့နေရတယ်အဲဒီတော့အခုတော့တော့ကြီးတောင်ကြီးတဲ့နေရာလေးကိုစစ်ပင်လေးအောက်ကနေခိုင်းတော့အာပီဂျီနဲ့ပိတ်ကြည့်တယ်။မဲမဲနေရာကိုပိတ်ကြည့်တယ်ဆန်ကလန်ကြားကပိတ်တယ်။အခုလည်းပြည်နေတယ်ဘယ်လဲ။ဟိုကလည်းကပိတ်နေတာ။အခုကျတော့ဒီဦးလေးတိုင်းကစစ်ပွဲရှိတဲ့ခါကျတော့တားပြေးလွားနေရတာ။အပင်ပြူပင်ကြားမှာဝတိကြီးမှကျွန်တော်လည်းအဲ့ဒီဆိုင်မှာနေရတယ
်။စစ်ကောင်စီတပ်တွေဟာကဏီနဲ့မင်းကင်းနယ်ရီဘက်မှာ2022ခုနှစ်နေဆန်းပိုင်းကစလို့နယ်မြေရှင်းလင်းမှုတွေဇက်တိုက်ပြုလုပ်နေတာဖြစ်ပါတယ်။ဇန်နဝါရီ30ရက်ကလည်းကဏီနဲ့မင်းကင်းကြားကပင်ရွာကနေအိမ်တွေကိုစစ်တပ်ကမီးရှို့ခဲ့တဲ့အတွက်နေအိမ်များနီးပါးမီးလောင်ကျွမ်းခဲ့ပါတယ်။ပလဲမြို့နယ်တွေကကျေးရွာတွေကိုလည်းမီးရှို့ခဲ့တဲ့အတွက်ရွာလုံးကျွနီးပါးမီးလောင်ကျွမ်းခဲ့ပါတယ်။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအားကောင်းပုံရတဲ့သခိုင်းတိုင်းတဲကဂဏီနေနဲ့မင်းကင်းနယ်ဘက်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေမကြာခဏဆုံးလို့တိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ
။မင်းကင်းနယ်ဂဏီဒေသတွေဘက်ကအချိန်ကြီးကိုရနိုင်ပြောပြတော့တာပါ။ကိုဗစ်ကူးသူပြန်များလာနေတဲ့အချိန်မွန်ပြည်နယ်ဘက်ကအကြောင်းတွေမှာကူးစက်မှုမြင့်နေတဲ့တဲ့တင်မကြခင်ပြောပြပါမယ်။အခုတော့ချင်းဘက်ကမြို့လေးတစ်မြို့အချိန်ကြီးကြည့်အောင်ပါ။ချင်းပြည်နယ်တောင်ပိုင်းမတူပြည်မြို့နယ်ရေစွာမြို့မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ရေစွာမြို့ကန်ထောင်နဲ့ချီပြီးအိန္ဒိယမြန်မာနယ်စပ်ဒေသဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာခိုးလုံသူ3000လောက်ရှိတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။လာရူစကိုင်းတိုင်းကလေးမျိုးနယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြောင်းတိုက်ပွဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တွင်ကိုငင်းချန်းပြောပြပါမယ်ခင်ဗျာ
။ချင်းပြည်နယ်မတူပီမြို့နယ်ရေစွာမြို့တဝိုက်ပြစ်ခတ်တိုက်ခိုက်မှုတွေဂျိုကြားဂျိုကြားဇက်တိုက်ဖြစ်နေတယ်လို့စစ်ကောင်စီတပ်တွေကရေစွာမြို့ထဲမှာလာရောက်တပ်ဆွဲနေတာကြောင့်ဒီမြို့နယ်အနီးအနားရွာကပြည်သူ4000လောက်ဟာအိန္ဒိယမြန်မာနယ်စပ်နဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။မီဇိုရန်ပြည်နယ်ဆိုင်းဟခရိုင်ထဲကရွာတွေမှာခိုးလုံသူ3000ကျော်ရှိနေတယ်လို့ရေစွာစစ်ပေးဆောင်အကူအညီပေးအဖွဲ့ဝင်တဦးကပြောပါတယ
်။ဒီရွာမျိုးကတမျိုးလုံးချက်ထားတာ။ဆိုတော့ဒီရွာရဲ့လူကြီးတွေအကုန်ကစစ်ဆောင်တွေအမိသားရွာတွေရဲ့ဒီကအိန္ဒိယမီဇိုရန်ပြည်မှာမျိုးစစ်ဆောင်တာကလူကြီးတွေကျွန်တော်အခုခုတွေကိုပြီးတော့အရှင်းကြီးကောက်ခံထားတယ်။ဒီနေ့အထိကျွန်တော်တို့ကောက်နေတာက3000နာကတ်မီဇိုရန်ပြည်နယ်ရောက်တဲ့ဟာဒီမြန်မာဆရာခရံရွာကြီးမှာတင်ကြကြတာဒီရွာထဲနဲ့မဆန့်ဘူးဆိုတော့တေရွာမှာ300လောက်အဲ့လိုကြီးပဲနေထားမျိုးစစ်ဆောင်ကြီးအကုန်လုံးကတော့ဒီအမင်းသားရွာကြီးနဲ့ပေါင်းလိုက်ပြီးတော့ဒီဒီတန်ပီပပေါင်းလိုက်တော့4000လောက်အဲ့လောက်ပဲပြောလို့ရမယ
်ဇန်နဝါရီလ9ရက်ကနေ18ရက်နေ့အထိရေစွာမြို့မှာရှိတဲ့ဇုံတုံးနယ်တဝိုက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇုံတုံးပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်ခဲ့ပါတယ်ဖေဖော်ဝါရီလဇန်ပိုင်းမှာတော့စစ်ကောင်စီတပ်တွေကရေစွာထဲဝင်ရောက်နေရာယူတပ်ဆွဲထားတာကြောင့်ဒေသခံတွေစိုးရိမ်ပြီးတိမ်းရှောင်ထွက်ပြေးနေကြတာပါမီဇိုရန်ပြည်နယ်ဆိုင်းဟခရိုင်နယ်စပ်ရွာတွေမှာခိုးလုံနေကြသူ3000ကျော်အပြင်ကျန်းတဲ့1000ကျော်ကမီးစက်ရဆွေမျိုးသားချင်းတွေရှိတဲ့ရွာတွေမှာခိုးလုံနေကြပါတယ်အိုးအိမ်ပြေထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီနဲ့ကျန်းမာရေးစောင့်ရှောက်မှုအကူအညီအတော့ကိုလိုအပ်နေပါတယ
်အမေရိကန်ပို့ဆောင်သောဖုကတော့ဒီကန်ထောက်ပံ့တဲ့ဒီမုန်းမလို့ဆံပြည်တွေကျလို့လည်းတော့ကြားကြတယ်ကျွန်တော်ဒီလိုစီစဉ်ကြရမှာလည်းဒီရလည်းညာတော့အခုလိုဆရာတော်ဒီရောက်တဲ့ကြောင်းနဲ့လည်းသူလူကတော့ထောက်ပံ့တာကြီးတော့မရှိသေးဘူးပေါ့
။ချင်းပြည်နယ်အတွင်းမင်းတက်မတူပီထန်တလန်ဟာခါတီးတိန်ကံပက်လက်ဖလန်စတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြားထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်မတူပီဟာခါဖလန်ထန်တလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ကစစ်ပေးဒုက္ခသည်3000လောက်ဟာမီဇိုရန်ပြည်နယ်မှာစစ်ပေးတိမ်းရှောင်ခိုးလုံနေရပါတယ်။ချင်းပြည်နယ်နဲ့ကဲ့ရက်စကိုင်းတိုင်းကလေးမြို့နယ်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကြာသာပရင်းနေ့မနက်ပိုင်းကကလေးမြို့နယ်တောင်ပိုင်းကျန်းသာရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
မမီးရမနဲ့ပါမှာအဲကျန်တာနဲ့အဲညာကိုကျွန်တော်မနဲ့ပိုင်းဝင်ဖြစ်တယ်ပြစ်တော့ချိန်ကမှန်လာကြတော့လောက်ကြမယ်ဒီကမှုကတော့ကောင်းနေကစချောင်းလောက်ကြမယ်နဲ့ကြည့်ဒီဒီအပ်ကရောတော့ကြတာလေ
ချင်းကာွယ်ပူပေါင်းအဖွဲ့တွေဖြစ်တဲ့ကလေး PDF ဟာခါ CDF ကလေးကဘော်ဂန်ကောကာွယ်အဖွဲ့ CDF KKG ပြည်သူကာွယ်အဖွဲ့ပကဖစတဲ့အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဖြစ်တဲ့တိုက်ပွဲတွေအကြားစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့ဆိုပေမဲ့ ဒီသာအတီမပြုတ်နိုင်ပါဘူးကလေးမျိုးနဲ့တောင်ပိုင်းသားစီချောင်းကွာနမ်းမြောင်းစားတဲ့ကျေးရွာတွေဘက်မှာလဲမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ပွဲတွေတော့ဒေသခံရွာသားတထောင်ကျော်လောက်စစ်ဘေးလွတ်ရာတိမ်းရှောင်နေရပြီးကလေးမျိုးတွေမှာလဲစစ်ဘေးရှောင်ဒုက္ခတဲ့2000ကျော်ရှိနေပါတယ်ခင်ဗျာ
ချင်းမီနယ်ဘက်ကတိုက်ပွဲတွေနဲ့အိုးအိမ်ဆုံးထွက်ပြေးရသူတွေရဲ့အခြေအနေတချို့ကိုငင်းချန်ပြောပြတော့တာပါ။မကြာခင်မှာကျွန်တော်တို့စီစဉ်ဒုတိယပိုင်းမှာသတင်းပတ်ဆိုင်ကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်။အခုတော့မွန်ပြည်နယ်ဘက်ကိုဗစ်အခြေအနေဆက်ပြောပြပါမယ်။မွန်ပြည်နယ်ကအခြေခံပညာစာသင်ကျောင်းတွေမှာအစုလိုက်ကိုဗစ်ကူးစက်မှုတွေရှိနေတယ်လို့ပရိုက်တာလူမှုကွန်ရက်အသင်းတွေကပြော မှုအခြေအနေကြောင့်ရန်ကုန်ကလာတဲ့တွင်လက်ခင်ပြူတွေတော်ပြပါမယ်
။ချောင်းဆုံမြို့နယ်ကမာမိုကျေးရွာကအခြေခံပညာထက်တန်းစာသင်ကျောင်းဘွဲတစ်ခုမှာဆရာဆရာမနဲ့ကျောင်းသူကျောင်းသားစုစုပေါင်းအယောက်90ကျော်ကိုဗစ်ကူးစက်နေတာကိုဖေဖော်ဝါရီလ10ရက်နေ့မှာစစ်ဆေးတွေ့ခဲ့တယ်လို့ကမာမိုလူမှုကူညီရေးအသင်းကပြောပါရယ်။ကိုဗစ်အတည်ပြုလူနာတွေကိုကမာမိုကမူကြိုကျောင်းတစ်ခုမှာတရားခွဲစေကူတာပေးနေပါရယ်။သူတို့နဲ့ထိတွေ့တဲ့သူ18ယောက်ထက်မနည်းပါလေ။ကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတယ်လို့ပရိဒါကူညီပေးနေသူတူကပြောပါရယ်
။ကျောင်းသားကျောင်းသူတွေမှတွေ့တယ်။မနေ့တော့ငါဆိုလို့ရှိရင်50ယောက်ထွက်တာပေါ့။ပိုးတွေ့တဲ့သူကြတော့ရွာမှာရှိတဲ့ဟိုတာမူကြိုကျောင်းမှာလေ။အမှတို့တိတန်ထားတာပြီးတော့ဈေးဟိုတာလောက်ထားပေးတာပေါ့။ဒီနေ့ကြတော့သူ့လက်ရှိတော့ကတော့18ယောက်လောက်ရှိမှုရှိနေပြီပေါ့ဒီနေ့ထပ်တွေ့တာကကျောင်းသားတွေနဲ့မိသားတွေအိမ်ကကွန်တက်တွေပေါ့အခုကတော့ဒါဒီယာယီပေါ့နော်18ယောက်ဆိုတာညနေထိကဘယ်လိုလာမှမသိသေးဘူးပေါ့
ကိုဗစ်အတည်ပြုလူနာအများစုမှာနှာစေးချောင်းဆိုးဖြစ်ကြပေမဲ့လို့ပြင်းထန်တဲ့ရောဂါလက္ခဏာတွေတော့မခံစားရဘူးလို့ပြောပါတယ်တချို့ကလည်းဘာရောဂါလက္ခဏာမှမတွေ့ပဲကိုဗစ်ပိုးစစ်ဆေးတွေ့ရှိတဲ့အတွက်လူများကြားမှာပြန့်နှံ့ကူးစက်နေပါကိုစိုးရိမ်နေကြပါတယ်အရင်ကကျေးရွာတွေမှာကိုဗစ်ရောဂါပိုးတွေ့ရတဲ့သူတယောက်စာနှစ်ယောက်စာသာရှိပြီးအခုလိုအစုလိုက်ပြုံလိုက်တွေ့ရှိတာမျိုးကတော့မကြုံဘူးလို့ပရိဒါကူညီနေသူတွေကပြောပါတယ်။ချောင်းဆုံမြို့နယ်ကမာမိုကျေးရွာထက်တန်းကျောင်းမှာအယောက်90ကျော်ကိုဗစ်အစုလိုက်ကူးစက်နေပေမဲ့ကျောင်းသူကျောင်းသားစုစုပေါင်း600လောက်ရှိတဲ့ကျောင်းကိုတော့မသိပဲဆက်ဖွင့်ထားပါတယ်။အလားတူပဲမူရုံမြို့နယ်တွေကစာသင်ကျောင်း3ယောက်မှာလည်းကိုဗစ်အတည်ပြုလူနာ20ကျော်ရှိတယ်လို့ပရိဒါလူမှုကူညီရေးအသင်းကပြောပါတယ်။သူတို့နဲ့ထိတွေ့တဲ့သူတွေကိုလည်းဆက်ပြီးတော့ဆစ်ဆေးဖို့လုပ်နေကြပါတယ်။မူရုံမြို့နယ်ထဲမှာဖေဖော်ဝါရီလ10ရက်နေ့အထိခမန်းချေကိုဗစ်အတည်ပြုလူနာ40လောက်ရှိပြီးအခုရက်ပိုင်းအတည်ပြုလူနာတွေတိတိတတ်တာများလာတယ်လို့လူမှုကူညီရေးအသင်းကပြောပါတယ်။တိမ်မာတယောက်စားတွေ့တာနဲ့တမိသားစုလုံးကူးခံရတာမျိုးတွေ့ရတယ်လို့ပြောပါတယ်
။မိသားစုတစုမှတဦးတွေ့ပြီးတာနဲ့ကျွန်တော်ကမိသားစုအပေါင်းလုံးနှီးပါးကပိုးပြန်တွေ့တော့ပေါ့နော်။အဲကျွန်တော်အုံမီကွန်လို့ကျော်တုံးတက်လို့ရတာပေါ့ကျော်ဖြင်းရတာပေါ့နော်ဒါကျမကြီးကတော့ဘယ်လိုပြောလဲကျွန်တော်မသိကျွန်တော်ဆိုအမြင်ကိုပြောပြတာပါချိုးတွေကကွန်တက်တွေကတော့ဟိုတချို့ကဖျားနေတယ်ပြောတယ်တချို့ကတော့ဘာမှမဖြစ်ဘူးနောက်ပြီးတော့သူအများဆုံးအားဖြင့်ကကာကွယ်ဆေးအနည်းဆုံးနှစ်ကြိမ်ထိုးထားတဲ့လူတွေပဲဟိုတွေ့ရတယ်တချို့ကတော့တစ်ကြိမ်ပဲထိုးရသေးတယ်တချို့ကတော့မထိုးရသေးဘူးပေါ့နော်အဲလိုလဲတွေ့တာပေါ့နော်
မွန်ပြည်နယ်အတွင်းကိုဗစ်အတည်ပြုလူနာတွေအခုရက်ပိုင်းပိုများလာပေမဲ့အများစုကရောဂါပြင်းထန်တဲ့လက္ခဏာတွေတော့မပြကြဘူးလို့မွန်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတို့ကပြောပါတယ်။ပြည်သူလူထုအနေနဲ့ကိုဗစ်စီးကန်းနဲ့အညီတွာလာနေထိုင်နိုင်အောင်ပြန်လည်ချက်မှတ်သွားမယ်လို့လည်းပြောပါတယ်
။ကျောင်းမှာကြာကလေးလေးကဆိုတော့ကိုဗစ်စီးကန်းနဲ့အညီတော့အားလုံးနေကြရဆိုပြီးရက်ွက်တွေရောက်သွားလို့ရှိရင်တော့ဒီလိုမျိုးသူတို့တွေကလေးလေးကသွားလာလို့ရှာတဲ့ဟိုကူးလူးသွားတဲ့အနေထားကြောင့်ဖြစ်ပါမှာကျွန်တော်အဲ့ဒါလည်းပြန်ပြီးတော့စီစစ်ပြီးတော့ဒီမှာအပြင်မှာကိုဗစ်စီးကန်းနဲ့နေနိုင်အောင်လဲဆက်ပြီးတော့ကျွန်တော်တို့ကိုင်ရေးတယ်ရှိပါတယ်ခ
င်ဗျာ။ကျမဤဌာနထုတ်ပြန်ချက်တွေအရမြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းငြိမ်သွားချိန်နေ့စဉ်အတည်ပြုလူနာ100ဝန်းကျင်လောက်ပဲရှိခဲ့ပေမဲ့ဖေဖော်ဝါရီလ9ရက်နေ့ကစလို့တနိုင်ငံလုံးအတည်ပြုလူနာ100,000ကျော်အထိမြင့်တက်ခဲ့ပါတယ်။အေးမီနဲ့ပုံစံဖျားနာသူတွေလည်းအတော်များရှိနေကြပေမဲ့ကိုဗစ်ကရောဂါဟုတ်မဟုတ်အတည်ပြုစစ်ဆေးနိုင်ဖို့အခြေအနေမပေးသူတွေလည်းအများပြားရှိနေကြပါရဲ့ရှင်
။မွန်ပြည်နယ်ဘက်ကအခြေခံပညာကျောင်းတချို့မှာကိုဗစ်ကူးစက်တဲ့လူများနေတဲ့ကြောင်းမခင်ပြုတွေပြပြတော့တာပါ။မကြာခင်နေဆက်တဲ့အစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍသုတဆုံနေမရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာသတင်းပတ်စေကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်ဆက်လက်နားဆင်ပါခင်ဗျာ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ
VOA နှစ်မှာပိုင်းကထောက်လွှင့်နေတဲ့အစီအစဉ်တွေကိုထောက်လွှင့်နေချိန်မှာကြားရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ဒီမေရိကန်တန်ရဲ့ဖေဖော်ဝါရီလ၁၇ရက်တောက်ကြညပိုင်အစီအစဉ်တွေကိုညဆယ်နာရီထိဆက်လက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍတုဒဆုံလေးမေရိကန်တခွင်နဲ့တိတ်ပန်တဲ့နှီးပညာသတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်မှုရှိခဲ့တဲ့အရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါ။ကဘာကြီးပိုမိုပူနွေးလာတဲ့အမျှရာသီဥတုဖောက်ပြန်ပြောင်း ယူကေနိုင်ငံဘရိုက်တန်မြို့ကသူနာပြုဒုက္ခတော့သူတွေသားကကမ်းခြေတစ်လျှောက်စွန့်ပစ်ဘလတ်စ်တွေပစ္စည်းတွေကိုလိုက်ကောက်ယူစုဆောင်ပြီးနုပညာပစ္စည်းတွေဖန်တီးနေပါတယ်။ဘာကြောင့်သူအခုလိုလုပ်ဖြစ်တာပါလဲ။ဘင်လယ်မုတ်ရာကြီးတွေတဲ့ဘလတ်စ်တွေအမှိုက်စွန့်ပစ်မှုတွေဘယ်လောက်တောင်များရှိနေပါပြီလဲ။ဒါတွေကတဘာဝပတ်ဝန်းကျင်အတွက်ဘယ်လိုစိုးကျိုးတွေဖြစ်စေတယ်လဲဆိုတာတွေကိ
plastic ပစ္စည်းတုံးဆွဲမှုတွေတိုးလာတာနဲ့အမျှအလွယ်တကူပစ္စည်းပျောက်ပြတ်မသွားနိုင်တဲ့ plastic ဆွန့်ပစ်ပစ္စည်းတွေဟာနှစ်စဉ်တန်ချိန်တန်300လောက်အထိရှိလာနေပြီးတဘာဝပတ်ဝန်းကျင်ကိုအကြီးအကျယ်ထိခိုက်ပျက်စီးလာနေတယ်လို့တဘာဝပတ်ဝန်းကျင်ရေးရာကုလသမဂ္ဂအစီအစဉ် UNEP ကသတိပေးထားပါတယ်။ပင်လယ်သမုဒ္ဒရာတွေရဲ့ရောက်လာတဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းပါဟာနှစ်စဉ်တန်ချိန်800လောက်ရှိပြီးရေတရွာတွေနဲ့သူတို့ရှင်သန်နေထိုင်တဲ့သမုဒ္ဒရာတွေရဲ့ဂေဟာစနစ်တွေပျက်စီးတင်ကောလာတဲ့အထိချင်းချောင်မှုတွေဖြစ်လာစေပါတယ်။ဒါကြောင့်လည်းဒီလိုပလတ်စတစ်အမှိုက်တွေကိုဘယ်လိုထိန်းချုပ်ကြမလဲ၊ဘယ်လိုပြန်လည်အသုံးပြုပြီးတဘာဝပတ်ဝန်းကျင်အတွက်ထိ ပြားလာရောက်လို့ရှိတဲ့နေရာဖြစ်တယ်လို့စွန့်ပြအမှိုက်တွေကလည်းပေါ်ပါတယ်။ဒါကြောင့်သူနာပြူဆီယမ်အပလင်အတွက်တနေ့တနေ့ကျန်းစီမှာရှိနေတဲ့အမှိုက်တွေကကောက်လို့မကုန်နိုင်အောင်ဖြစ်နေရပါဘူး။သူကောက်ယူလာတဲ့စွန့်ပြပလတ်စတစ်အမှိုက်တွေကိုအကောင်းဆုံးပြန်လဲအသုံးပြုနိုင်မဲ့နည်းလမ်းတစ်ခုကိုသူနာပြူဆီယမ်အပလင်ရှာတွေ့ခဲ့ပါတယ်။စေယုံမှာပြင်ပမဲ့အလုပ်လုပ်ပြီးပြန်လာတဲ့ ဆွန့်ပစ်ပစ္စည်းတွေနဲ့အမှုပညာလက်ရာတွေကိုစတင်ဖန်တီးလာခဲ့ပါတယ်။ဒီလိုဖန်တီးရတာကသူ့အတွက်အကောင်းဆုံးစိတ်ဆန်းဖြေနည်းဖြစ်တယ်လို့ဆွန့်ပစ်ပလတ်စတစ်တွေကိုပြန်လည်အသုံးပြုတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေဖို့လဲသူကအဓိကရည်ရွယ်ပါတယ်။အမှုပညာဖန်တီးသူတယောက်အနေနဲ့အယောင်သွင်းဆောင်တဲ့ပစ္စည်းလေးတွေထွက်တဲ့အခါမှာဝန်တာရပါမယ်။
Anything colourful, I'm happy to find. It makes me it's sad because in one
sense, the people who are very happy to find it. အဲ့ဒါလေးတွေကအမှုပညာဖန်တီးဖို့အတွက်တော့အင်မတန်ကောင်းတာမို့တစ်ဖက်မှာဒါလေးတွေတွေ့ရင်ကျွန်မစိတ်ထဲမှာပျော်မိပေမဲ့တစ်ဖက်မှာတော့လည်းဒီပစ္စည်းတွေကဘာလို့ကမ်းခြေမှာရှိနေရတာလဲဆိုတဲ့အတွင်းနဲ့စိတ်မကောင်းဖြစ်မိပါတယ်။ဒီပလတ်စတစ်အမှိုက်တွေကဒီလိုနေရာမှာမရှိသင့်ဘူးလေ။ပြီးခဲ့တဲ့နှစ်တွေအတွင်းမှာကျွန်မတယောက်တည်းရှာတွေ့တဲ့ပစ္စည်းတွေရင်အတော့ကိုများတာပါ။သူတယောက်တ ဖြစ်နေတဲ့သူပါဒါကြောင့်လဲဒီလိုစွန့်ပစ်ပစ္စည်းတွေကိုတက်နိုင်သလောက်ပြန်လဲအသုံးပြုတယ်လို့ပြောပါတယ်သူ့အနေနဲ့အယောင်သွင်းစုံပစ္စည်းတွေနဲ့အနုပညာလက်ရာတွေဖန်တီးပစ်တာကတော့ဗြိတိန်မျိုးကလိင်တူစုံမဲ့သူတိုင်ဝမ်ကိုထင်ဟပ်စေတဲ့တက်တန့်ရောင်စုံသင်္ကေတကိုဖော်ပြရာရောက်စေဖို့ဖြစ်တယ်လို့ဗြိတိန်မျိုးသားကျန်းမာရေးဌာန NHS ကျန်းမာရေးဝန်ထမ်းတယောက်အနေနဲ့လဲဒီတက်တန့်ရောင်ဟာကပီးကာလာအတွင်း NHS ကျန်းမာရေးဝန်ထမ်းတွေကိုထောက်ခံအားပေးကြောင်းပြသတဲ့သင်္ကေတတစ်ခုဖြစ်နေတာကြောင့်ပါ ဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်သူ့အတွက်ကတော့အခုလိုပလတ်စတစ်ဆွပြစ်ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့ကတိတ်ကိုအရေးကြီးပါတယ
် We're seeing waste as a resource I think is really really important and this stuff would have just
ဆွပြစ်မိုက်တွေကိုတနည်းအားဖြင့်မှအသုံးပြုနိုင်တဲ့ပစ္စည်းတစ်ခုဖြစ်မြင်မှုကအင်မတန်ကိုအရေးကြီးပါတယ်မဟုတ်ရင်တော့ဒီပစ္စည်းတွေဟာမြေကြီးတာမှမဟုတ်အမိုက်ပုံတွေထဲမှာပဲရှိနေမှာပါအခုလိုပြန်ပြီးတော့တုံးလိုက်တော့တယောက်ယောက်ရဲ့အိမ်နေရာမှာအနည်းဆုံးနှစ်အနည်းချင်းလောက်ပဲဖြစ်ဖြစ်တယောက်ယောက်အတွက်နှစ်လိုပွဲရအရာတစ်ခုဖြစ်တော့ရှိနေနိုင်ပါလေအစပိုင်းမှာတော့သူ့ရဲ့အနုပညာဖန်တီးမှုတွေကိုတီတောင်းစုတွေနဲ့မိတ်ဆွေတွေအတွက်လက်ဆောင်ပစ္စည်းလေးတွေအဖြစ်စပီးဖန်တီးခဲ့တာပါဒါပေမဲ့နောက်ပိုင်းမှာတော့သူ့ရဲ့လက်ရာတွေတစားတစားလူသိများလာခဲ့ပြီးလန်ဒန်မြို့တော်ကပါမှာယူသူတွေရှိလာပါတယ်။အလွယ်တကူပြည့်စည်ပျောက်ပြယ်မသွားနိုင်တဲ့ပလတ်စတစ်အမိုက်တွေကမ္ဘာပေါ်ကသမုဒ္ဒရာကြီးတွေထဲမှာဘလောက်ကြာကြာကလေးကဘလောက်တောင်များများရှိနေမလဲဆိုတာကတော့သူနာပြုဆီယမ်မာအပလင်းရှာဖွေစုဆောင်ရရှိတဲ့စွန့်ပစ်ပစ္စည်းတွေကိုကြည့်ုံနေတဲ့သိနိုင်ပါတယ်။
I found quite a few old finds on the beach a few months ago I found a plastic bottle very liquid bottle
ဟိုနေ့တော့ကြာကပစ္စည်းတချို့ကိုတော့မှကမ်းခြေမှာကျွန်မရှာတွေ့ဘူးပါတယ်တိတ်မကြခင်လအနေငယ်တုန်းကလည်း ferry တစ်စိတ်ရေဘူးလေးတစ်ခုကျွန်မတွေ့ခဲ့အဲ့လေးဆိုရင်1980ပြည့်လို့နှစ်တွေလောက်ကဘူးလေးလို့ထင်ပါတယ် Round Tree Smarty Chocolate ဘူးဖုံးလေးလည်းရှာတွေ့ဘူးတယ်အဲ့ဒါကလည်း1960 80လောက်တုန်းကပစ္စည်းတွေပါအခုထိအကောင့်တိုင်းရှိနေကြတော့မယ်ဒီမှာကြည့်လေပလတ်စတစ်အမိုက်တွေဟာနှစ်ပေါင်းရာနဲ့ချီတဲ့အထိပြက်ပြဲမသွားနိုင်ပါဘူး။ဒီလိုအလွယ်တကူမပြက်စီးတဲ့ပလတ်စတစ်အမိုက်တွေပင်လယ်ထဲဆွန့်ပစ်ကြတဲ့အခါရေသရဝါတွေအများအပြားထိခိုက်ပျက်စီးကြရပါတယ်။ဒီအထဲမှာရှားပါပင်လယ်လက်ကြီးတွေလည်းပါပါတယ်။ပလတ်စတစ်တွေကိုမထိန်းချုပ်နိုင်တာကတချို့ရေသရဝါတွေကိုမျိုးတုံးတဲ့အထိအန္တရာယ်ဖြစ်နိုင်တဲ့ဆူရာကိုသဘောဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကလည်းသတိပေးနေကြတာပါ။ဗြိတိန်မြို့မှာရှိတဲ့ကမ္ဘာရှိအကျဆုံးအနဝပြတိုက်Sea Life Printer မှာစီမံကုတ်ကဲရေးမှုလုပ်နေတဲ့ Joe Williams ကတော့ plastic ဆွန့်ပစ်ပစ္စည်းတွေကြောင့်ပင်လယ်လက်ကြီးတွေရှင်သန်ရေးအန္တရာယ်ဖြစ်လာစေတယ်လို့ပြောပါတယ်
။ Turtles can be affected by plastic. They often view their food which they would normally eat jellyfish in the wild a plastic bag for a turtle.
plastic တွေကြောင့်လက်တွေအန္တရာယ်ဖြစ်စေပါတယ်။လက်တွေဟာသဘာဝအတိုင်းနေထိုင်သွားလာချိန်မှာ jelly ငါးလွေးတွေကိုစားကြပါတယ်။ဆွန့်ပစ် plastic အိတ်တွေက jelly ငါးနဲ့အတော်လေးတူကြပါတယ်။ဆိုတော့လက်တွေအတွက်ကပလတ်စတစ်တွေအိုးဒါငါတို့အစားပဲစားမယ်ဆိုတာမျိုးနဲ့စားကြတာပါပလတ်စတစ်တွေသူတို့ဥရဲရောက်တဲ့အခါမှာတော့အန္တရာယ်ဖြစ်ပြီးတေကြရပါတယ
်သမုဒ္ဒရာတွေရဲ့ရောက်လာတဲ့ပလတ်စတစ်အစိတ်အပိုင်းအစာအနာ၄စင်၈တန်းလောက်ရှိတယ်ဆိုတာကိုသိရင်လူတွေအားသင့်ကောင်းသင့်နိုင်ပါတယ်လို့လဲဝီလျံစ်ကပြောပါတယ်အခုနောက်ပိုင်းကာလတွေမှာအခြေအနေကပိုးပြီးတော့တောင်ဆိုးလာတယ်လို့သူကပြောပါတယ်
I mean I've been doing beach cleans here for 7 odd years and it way
ဒီကပင်လယ်ကမ်းခြေတွေတန်ရှင်းနေစေဖို့ကျွန်တော်ကြိုးပမ်းလှုပ်ဆောင်နေတာ9နှစ်ရှိနေပါပြီဒီကာလတစ်လျှောက်လုံးမှာဒီနှစ်ကတော့အရင်နှစ်တွေကထက်အများကြီးပိုဆိုးလာပါတယ
်ပင်လယ်ရေဟာတစ်ချိန်လုံးစီးနေတယ်လို့ရေစီးကြောင်းတွေကလည်းပြောင်းလဲနေတာကြောင့် plastic အမိုက်တွေဟာလည်းဒီလိုရေစီးနေတဲ့အတူရေနဲ့နမိတ်အကန့်အသတ်မရှိရွေ့လျားမျောပါနေကြတာပါဒါကြောင့်တနေရာတိုင်းမှာတန့်ရှင်းနေအောင်လုပ်နေုံနဲ့မလုံလောက်ပဲနေရာတိုင်းမှာအားလုံးကဝိုင်းဝန်းဆောင်ရွက်ကြဖို့လိုအပ်တယ်လို့ Williams ကပြောပါတယ
် It's quite hard to think that leaving a plastic bag on Brighton Beach could affect a loggerhead turtle in Greece but it most certainly
Brighton ကမ်းခြေမှာ plastic အိတ်တလုံးပြစ်ချထားခဲ့လိုက်တာက Greece နိုင်ငံမှာရှိတဲ့ရှားပါပင်လယ်လိပ်တွေကိုထိခိုက်စေလိမ့်မယ်လို့တွေးဖို့ကခက်ကောင်းခက်ပါလိမ့်မယ်ဒါပေမဲ့ဒါကတကယ်ကိုဖြစ်နေတာပါသမုဒ္ဒရာရေစီးကြောင်းတွေရဲ့အပြောင်းအလဲရေရှားမျောပါဖို့လွယ်တဲ့သဘာဝတွေအရပလတ်စတစ်အမိုက်တွေဟာကမ္ဘာတဝန်းဘယ်နေရာကိုမဆိုရောက်သွားနိုင်ပါလေ
။ဒါကြောင့်လေသူနာပြုဆီယာမလေးအပလင်းကတော့သူ့ရဲ့အနုပညာပစ္စည်းတွေဖန်တီးဖို့အတွက်လိုအပ်တာပဲဖြစ်ဖြစ်မလိုအပ်တဲ့အရာပဲဖြစ်ဖြစ်ကမ်းခြေကိုရောက်လာတဲ့ပလတ်စတစ်အမိုက်မျိုးစုံကိုကောက်ယူဖယ်ရှားပေးပါရစေ။ဒီကနေ့ကမ္ဘာကြီးကြုံနေရတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပြဿနာတွေထဲမှာအကြီးအမားဆုံးပြဿနာကြီးနှစ်ခုကရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပလတ်စတစ်ညင်ညမ်းမှုပြဿနာဖြစ်တဲ့ဆိုတော့ကိုကျွမ်းကျင်ပညာရှင်တွေကထောက်ပြပြောဆိုထားကြပါတယ်။ကမ္ဘာကြီးပူနေမှုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုဖြစ်စေတဲ့အကြောင်းရင်းတွေထဲမှာပလတ်စတစ်ပစ္စည်းနဲ့အမိုက်တွေပါပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန့်တားရေးအစိုးရအနေနဲ့ဖွဲ့စည်းထားတဲ့ Intergovernmental Panel on Climate Change အဖွဲ့ကသုတေသီတွေရဲ့လေ့လာချက်အရဆိုရင်ပလတ်စတစ်ထုတ်ကုန်တွေနဲ့ပလတ်စတစ်ဆွန့်ပစ်ပစ္စည်းတွေကြောင့် 2019 ခုနှစ်အတွင်းဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုပမာဏတန်ချိန်တန်850အထိရှိခဲ့ပြီး ဒါကိုမထိန်းချုပ်နိုင်ဘူးဆိုရင်လာမယ့်2050ခုနှစ်ကျရင်ပလတ်စတစ်ကြောင့်ဖြစ်လာတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုဟာတန်ချိန် 1.8 ဘီလီယံအထိဖြစ်လာလိမ့်မယ်လို့သတိပေးထားပါတယ်။ကဘာကြီးပုံမှုပုံနွေးလာတာနဲ့အမျှရာသီဥတုဖောက်ပြန်မှုတွေရဲ့ထံကိုလူသားတွေတိုးပြီးတော့ခံစားလာနေကြရတာပါ။ဒါကိုဟန့်တားဖို့မှာကဘာကြီးပုံနွေးမှုကိုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုကိုလျှော့ချဖို့ဆိုတာမှလည်းပလတ်စတစ်ပြဿနာကိုမဖြေရှင်းပဲခြံထားလို့မရနိုင်ပါဘူး။ကမ္ဘာကြီးပုံနွေးမှုနဲ့ကမ္ဘာတစ်ဝန်းကျုံနေရတဲ့အရာသီးဥတုဖောက်ပြန်ပြောင်းလဲမှုတွေကိုစုပေါင်းကာကွယ်ဟန်တာဖို့ဆိုရမှာတော့နိုင်ငံတွေအစိုးရတွေပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့ထိရောက်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိလာအောင်လူတဦးချင်းတယောက်ချင်းစီကလည်းတာဝန်သိစိတ်နဲ့ကိုတက်နိုင်တဲ့ဘက်ကနေပူးပေါင်းပါဝင်ဆောင်ရွက်ဖို့အရေးကြီးပါတယ်။ဗြိတိန်မျိုးကသူနာပြုဆီယာမအက်ပလင်းလိုတော်ဝင်တည်နိုင်ငံသားတွေအများပြလိုအပ်နေတဲ့စူရာကိုတင်ပြရင်းဒီသတင်းပန်အမျိုးသမီးခန္ဓာကိုဒီမှာပဲရနာခွင့်ပြုပါရှင်။ကျွန်မသင်ပြပြပါရှင
်။မကင်ဗျူရီစီစဉ်တည်ဆက်တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာပါ။သိပ္ပံနဲ့နိပညာခန္ဓာမတိုင်ခင်သုဒ္ဓဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုနားဆင်ရပါမယ်။ဒီသတင်းပန်အစီအစဉ်မှာတော့မျိုးရောင်မျိုးကကြောင်းနေမှာတပတ်တည့်ရဲ့တက်တက်လွတ်ကျွေးတာပြည်နယ်တို့ကစာတင်ကြောင်းနေမှာနှကောင်းစီမတက်မနေရစီမင်းကိုပြန်ရုပ်သိမ်းတော့မှနဲ့နိုင်ငံတော်ဝန်သွေးအလူရှင်တွေလိုအပ်နေတာစတာတွေကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ဒီဝိုင်လာသမင်းကစပြီးတော့မျိုးရောင်မျိုးကကြောင်းနေမှာကလေးတွေကိုတောက်ကြနေတဲ့တက်တက်လွတ်ကျွေးတဲ့အစီအစဉ်မျိုးရောင်မျိုးပညာရေးဌာနကကြီးညာခဲ့တာပါကလေးတွေစားတဲ့အစားအစာတွေမှာ cheese pizza စသဖြင့်နှုတ်နဲ့ပတ်သက်တဲ့အစားအစာတွေကိုကျွေးနေရကနေအခုလိုစတင်ပြောင်းလဲလိုက်ကြပါမျိုးရောင်မျိုးတော်ဝန် Eric Adams က
We feed our healthcare crisis.
ကိုကျန်းမာရေးအတွက်ပဲဂရုမစိုက်ပဲဖြစ်နေတာပါ။ကလေးတွေမှာအဝလွန်တာ၊စီးကျိုရောဂါဖြစ်ကြတာတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးကြပေမဲ့၊ကျောင်းတွေမှာကျွေးရဲ့အစားအစာတွေဟာကျန်းမာရေးကိုထိခိုက်စေတာတွေ့ရပါတယ်။ကျွန်တော်ကကလေးတွေမျိုးတော်ဝင်မဟုတ်ပေမဲ့လည်းကလေးတွေအတွက်ရွေးချယ်စရာလမ်းတွေဖွင့်ထားပေးဖို့လိုပါတယ်။ကလေးတွေကလည်းကျောင်းကအစားအစာတွေပိုကောင်းအောင်လုပ်ဖို့ပြောနေတာဆိုတော့ကျမရေးအတွက်တင့်တော်တဲ့အစားအစာတွေအတက်နိုင်ဆုံးရွေးချယ်ပြင်ဆင်ပေးထားပါတယ်
။အမေရိကန်ပြည်အောင်စုကကျောင်းတွေမှာအသီးအရွက်လဲနေ့စဉ်နေ့တိုင်းအမြဲကျွေးလေးရှိပါတယ်။ဒါပေမဲ့အခုအခါမှာတော့တပတ်ကိုတရက်တက်တက်လွတ်တာကျွေးမှာပါ။ Barnett Medical Center ကဒေါက်တာ Vanita Raman က
This way of eating is going to
serve အကျိုးကျေးဇူးတော်တော်များများခံစားရမှာပါဒီအလေးအထဟာကလေးဘဝအတွက်သာမဟုတ်ဘဲသူတို့ဘဝတစ်လျှောက်လုံးအတွက်လည်းအထောက်အကူဖြစ်စေပြီးကဘာကြီးအတွက်ရောဒီကဘာကြီးထဲမှာရှိတဲ့တခြားသလိပ်စံတွေဘေးဒုက္ခမရောက်စေဖို့အတွက်လည်းဖြစ်ပါတယ်ငယ်ရွယ်စဉ်ကတည်းကအခုလိုစားသုံးတဲ့အလေးအထပြုစုပျိုးထောင်ပေးခြင်းအပြင်အနာဂတ်အတွက်အကျိုးကျေးဇူးဖြစ်ထွန်းစေမယ်လို့ထင်ပါတယ်
ကတလမစားခြင်းတွေကတော့ကြိုတင်မှကြားထားနိုင်တဲ့အပြင်ကလေးတွေစားလို့ရှိတဲ့နှုတ်၊မြေပဲယူ၊ဂျယ်လီဆန်ဒွိချ်နဲ့တခြားစားစရာတွေလည်းအလုံးထားပြထားမယ်လို့တာဝန်ရှိသူတွေကပြောပါရယ်ကလေးမိဘတူဖြစ်တဲ့ရာနီက
တောက်ကြနေတတ်တတ်လွကျွေးမယ်အစီအစဉ်ကိုသဘောကျပါရယ်ကလေးတွေအတွက်ကျန်းမာရေးနဲ့ကိုင်းညီရဲ့အစားအစာရွေးချယ်ပြီးတော့စားတတ်အောင်လေ့ကျင့်ပေးရလဲရောက်ပါရယ်အသားမစားတဲ့သူတွေအတွက်လည်းအဆင်ပြေပါရယ်
တက်တက်လို့စားရကြောင်းသွေးတို့နှလုံးကိုလက်စောများတာစားရရီကိုရှောင်ရှားနိုင်မှာဖြစ်တယ်လို့ကျန်းမာရေးလည်းပိုကောင်းထင်ပါတယ်။အသားမစားရကြောင်းသရဝါရီလည်းနားချင်းစရာမလိုတော့ပဲကဘာကြီးအတွင်းကဂျေယာစနစ်ကိုထိမ့်သိမ်းဆောက်ရှောက်ရလဲရောက်ပါတယ်။ကလေးမိဘတူဖြစ်တဲ့မီရှယ်ဟူးက
I think it's a great opportunity to let them
တက်တက်လို့စားရဲဆိုတာဘာလဲဆိုတာကိုသိဖို့အခွင့်အရေးကောင်းတစ်ခုပါ။ဘဝမှာအစားအစာကိုဘယ်လိုရွေးချယ်စားသုံးမလဲဆိုတာကိုလည်းသိစေတာကြောင့်ဒါဟာအကြံကောင်းတစ်ခုလို့ထင်ပါတယ်ရှင်။
ညောင်မျိုးမှာចောင်းပေါင်း1800ကျော်ရှိပြီးចောင်းသားចောင်းသူတသန်းတသိန်းကျော်ရှိပါတယ်ခင်ဗျာ COVID ကူးစက်မှုတွေရော့ကျလာတာကြောင့်ပြည်နယ်တချို့မှာနှာခေါင်းစည်းပဖြစ်မနေတဲ့အမယ်စီမင်းကိုပြန်ဖြတ်သိမ်းပါတော့မယ် COVID စီမင်းစည်းကမ်းတင်းတင်းကြပ်ကြပ်ထုတ်ပြန်ကင်ဂရခဲ့တဲ့ဒီမိုကရက်ပြည်နယ်အုပ်ချုပ်ရေးမှုတချို့ကတာမန်လူနေမှုပုံစံအတိုင်းဖြတ်သန်းနိုင်အောင်အခုလိုဆောင်ရွက်ကြပါ New Jersey ပြည်နယ်အုပ်ချုပ်ရေးမှု Phil Murphy က
Because of the dramaticdecline
covid ကူးစက်မှုကျော်လာတာကြောင့်မလ9ရက်ဒီလနေ့ကစပြီးကျောင်းတွေမှာနှာခေါင်းစည်းတက်အမယ်စီမင်းကိုပြန်ဖယ်ရှာသွားပါမယ်။ဒီနေ့အတွင်းကလေးရင်းဌာနအားလုံးအတွက်လည်းဒီအတိုင်းပဲလုပ်သွားမှာပါ
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါကာလစကတည်းက Republican နဲ့ Democrat နိုင်ငံရေးအခြေခံယက်တီချက်ပေါ်ကနေနှာခေါင်းစည်းတက်ဖို့မတက်ဖို့ကာကွယ်ဆေးထိုးဖို့မထိုးဖို့ပြင်းပြင်းထန်ထန်သဘောထားကွဲလွဲခဲ့ကြပါရယ်နှာခေါင်းစည်းတက်ဆရာမလိုတော့တဲ့စီမင်းထုတ်ပြန်မှဖြစ်ပေမဲ့လည်းကိုနဲ့သဘောထားမတိုက်ဆိုင်သူတွေကိုစန့်ကျင်ရှုတ်ချတာမျိုးလည်းမလုပ်ဖို့အုပ်ချုပ်ရေးမှူးမာဖီကတတိပေးပါရယ်
Any student, educator, or staff member, or visitor.
ကျောင်းသားတွေ၊ဆရာဆရာမတွေ၊ဝန်ထမ်းတွေ၊ကျောင်းကိုလာတဲ့သူတွေထဲမှာနှာခေါင်းစည်းတက်ချင်တဲ့သူတွေလည်းတက်နိုင်ပါလေ။ဒီလိုနှာခေါင်းစည်းတက်တဲ့သူတွေကိုလောင်းပြောင်းတာအနိုင်ကျင့်တာတွေလုပ်မယ်ဆိုရင်ကျောင်းကချက်ချင်းရေးယူဖို့မျှော်လင့်တယ်လို့နှာခေါင်းစည်းတက်တဲ့သူတွေကိုပြစ်မှတ်တာအနိုင်ကျင့်တာတွေကိုတိကျံပေးတော်မှာလည်းမဟုတ်ပါဘူး။
ကိုဗစ်ကူးစက်မှုတွေများလာချိန်တွေကပြည်နယ်အချို့မှာနှာခေါင်းစည်းမတက်မနေရဆင်းရဲထုတ်ပြန်ခဲ့ပါရယ်နယူးဂျာစီမှာဆိုရင်ကျောင်းတွေပြန်ဖွင့်တဲ့2020စက်တင်ဘာလကစပြီးနှာခေါင်းစည်းတက်ရတာပါမောင့်ဂလန်မျိုးကထက်တန်းကျောင်းသူကယ်လီအရီယပ်စ်က
I'm excited because gym is so hard to run with like
ကျမဆိုရင်နှာခေါင်းစည်းနဲ့ကြည့်ရတာရမ်းခက်ပါရဲ့အခုနှာခေါင်းစည်းတက်စရာမလိုတော့ရင်တော့လွတ်လွတ်လပ်လပ်အသက်ရှူလို့ရပါပြီပြင်ချက်ပန်းလာရှိတဲ့သူအတွက်ဆိုရင်တော့ပြောစရာမလိုတော့အောင်ကိုခက်ပါရဲ့
တချို့မိဘတွေကတော့အချိန်မတိုင်ခင်စီမင်းစည်းကမ်းတွေချော့ချလိုက်မှနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင့်ပြောရတယ်ကာဝယ်ဆေးထိုးထားတဲ့ကလေးတွေများလာတဲ့အခါစာသင်ကျောင်းတွေမှာယောဂကုသတာမျိုးမရှိဘူးဆိုရင်တော့အခုလိုစီမင်းပြန်ပြောင်းတာကိုသဘောတူတယ်လို့ဆိုပါတယ်ကျောင်းသားမိဘတူဖြစ်တဲ့ Steven White က
It's kind of early to say that I think
ချက်ချင်းလည်းငင်းအခုတက်စရာမလိုတော့ဘူးဆိုရင်တော့အချိန်စောလွန်းသေးတယ်လို့ပြောရမှာပါနှာခေါင်းစည်းတက်တယ်ဆိုတာကိုကျန်းမာရေးအတွက်အကာအကွယ်ပါကလေးတွေကလည်းနှာခေါင်းစည်းမတက်ချင်ကြတာကိုသိပါတယ်။ဒါပေမဲ့ကျွန်တော်သားလည်းကြောင်းတက်နေတာဆိုတော့သူတို့ယောဂါကူးစက်မခံရအောင်ပါ
။လွန်ခဲ့တဲ့သတင်းပတ်တွင်းအင်ဗီရောမှာသမရဂျိုးဂိုင်နေနဲ့ပြည်တွင်းအချုပ်ရမှုတွေတွေ့ဆုံခြင်းကယောဂါကာလမတိုင်ခင်ကလူနေမှုပုံစံအတိုင်းပြန်သွားနိုင်မှုသူတို့ရဲ့ဆန္ဒကိုပြောကြားခဲ့ပါတယ်။ Pennsylvania ပြည်နယ်မှာဆိုရင်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲကျောင်းတွေမှာနှာခေါင်းစည်းမတက်မနေရစီမင်းပြန်ရုပ်သိမ်းခဲ့တယ်လို့ New York နဲ့ Connecticut ပြည်နယ်တွေမှာလည်းအဆောက်အအုံတွေနှာခေါင်းစည်းတက်ရမယ့်စီမင်းနဲ့ပတ်သက်ပြီးပြန်ရုပ်သိမ်းမှုအခြေအနေကိုစစ်ဆေးနေပါတယ်ခင်ဗျာ။ American Pharmacy to One သွေးလူရှင်တွေအကြီးကျယ်လိုအပ်နေတယ်လို့ American ချက်ချင်းကြီးအဖွဲ့ကြီးကပြောပါတယ်။နိုင်ငံတော်ဝန်လိုအပ်နေတဲ့သွေး40ရာခိုင်နှုန်းကိုဖြည့်ဆည်းပေးနေတဲ့ American ချက်ချင်းကြီးအဖွဲ့ကြီးကအခုချိန်မှာသွေးရှားပါတာကြောင့်ဖွဲ့စည်းမှုအချို့နှောင့်နှေးကျန်ကြာနေတယ်လို့လည်းပြောပါတယ်။ကယောဂါကာလစကားစကားနေအခုချိန်တွင်သွေးလိုအပ်ချက်ဟာ10နှစ်ကျော်အတွင်း10ရာခိုင်နှုန်းလောက်အထိထိုးစင်းသွားတယ်လို့သွေးလူဗန်တွေဆေးရုံတာဝန်ရှိသူတွေကပြောပါတယ်။ချက်ချင်းကြီးအဖွဲ့ပြောခွင့်ရ Carrie Dickton က
The Red Cross is facing a national blood shortage which means
Tomorrow နေ့တနင်္ဂနွေလောက်အတိုင်းတာအနေထားရသွေးလိုအပ်နေပါတယ်။တခါတလေဆိုရင်တရက်စာတော့လက်ကျန်မရှိပါဘူး။ဒါဟာတကယ့်ကိုစိုးရိမ်ရတဲ့အနေထားဖြစ်ပြီးဘယ်လူနာကိုဦးစားပေးသွေးသွင်းပေးရမလဲ။ဘယ်သူကိုစောင့်ခိုင်းရမလဲဆိုတာဆရာဝန်တွေအနေနဲ့ခက်ခက်ခဲခဲစဉ်းစားရတဲ့အချိန်တွေရောက်နေပါတယ်
။2019ခုနှစ်တုန်းကဆိုရင်သွေးအလူရှင်တွေရဲ့25ရာခိုင်နှုန်းဟာတက်တူကောလိပ်ကျောင်းသားတွေဖြစ်ပြီးတော့2010မှာတော့10ရာခိုင်နှုန်းသာရှိတော့တယ်လို့ချက်ချင်းကြီးအဖွဲ့ကပြောရတယ်။ကျန်းမာရေးဝန်ထမ်းတွေရှာပါမှုနေထိုင်မကောင်းဖြစ်ကြသူတွေများတာကြောင့်လည်းသွေးအလူခံရက်ကိုရွှေ့ဆန်းရတာတွေလည်းရှိပါတယ်။သွေးအလူရှင် Angel Carney က
Yeah the pandemic kept everybody in and there's not as many like blood
drives. ဒါဆိုရင်သွေးလူရှင်တွေပြန်ပြီးတော့များလာပြီမဲ့ဒါကရေရှည်ဖြည့်ရှင်းရမယ့်ပြဿနာမျိုးပါ။ခွဲစက်ရတာတွေလည်းများလာတော့လာပေါင်းတော်ကြအတွက်သွေးလူရှင်တွေကဆက်ပြီးတော့လူနေပါတယ
်။နိုင်ငံတော်ဝန်အကြီးအကျယ်သွေးလူအနေကြောင့်ချက်ချင်းကြီးအဖွဲ့ကဇန်နဝါရီလလယ်အတွင်းကြေညာပြီးမှတော့သွေးလူဒဏ်နာတွေပြန်များလာပါတယ်။ဒါပေမဲ့လည်းဒီသွေးလူအမှုကိုဖြည့်ရှင်းမှုကတော့အခက်အခဲဖြစ်နေသေးပါ။ American ဆေးရုံအသင်းဒေါက်တာ Nancy Foster က
No I'm hearing that in many communities people are beginning
ကယောဂါကာလမှာအလုံးကိုယ်မှာပဲကိုနေကြတာကြောင့်လုတ်တယ်မှာရောကျောင်းနေမှာပါအရင်ကလူသွေးလူရှင်တွေတိတ်ပြီးတော့မြင်းများဆဆမရှိပါဘူးအခုလည်းဒီမှာဘယ်သူမှမရှိကြပါဘူ
း Omicron COVID ကူးစက်မှုအရေအတွက်တချို့ဒေသတွေမှာရပ်တန့်လာနေချိန်မှာသွေးလူရှင်တွေသွေးပြန်လူလာဖို့အလူခံဌာနတွေကမျှော်လင့်နေပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်နေတဲ့တူတာဆွန်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့သိပ္ပံနဲ့နှီးပညာကဏ္ဍအလှည့်ကြပါပြီဒီတိရိမသိပ္ပံနဲ့နှီးပညာကဏ္ဍမှာတော့အဆင့်မြင့်နှီးပညာသုံးပစ္စည်းတွေထုတ်လုပ်တာမှအရေးပါတဲ့မြေရှားတတ္ထုအကြောင်းကျွမ်းကျင်ပညာရှင်တူကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ထားပါပါခင်ဗျာ
အကတနှီးပညာနဲ့ခင်မင်ပစ္စည်းကရိယာတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတတ္ထုအကြောင်း
တသက်သူရှာဖွေရင်းနဲ့တူဖို့ရင်ဘူမိပညာရှင်ဦးဆောင်အောင်မြင်ရပြီးသင်ပြပေးမှာပါ။ကျောင်းဆောင်တော့အခုပေါ့နော်။ဒီ rare earth mineral ဆိုသူခေါ်ကြပါလေ။အဲ့ဒီဒီ mineral ဟာမြေရှားသတ္တုပေါ့နော်။မြေရှားသတ္တုဟာတကယ်ပဲကမ္ဘာပေါ်မှာကမ္ဘာကြီးပေါ်မှာရှားပါလို့မြေရှားသတ္တုလို့ခေါ်တာပါလားရှင
်။ဟုတ်ကဲ့။ဒီမြေရှားတော့တကယ်တော့ကဘာအပေါ်ခွန်လောတဲမှာမရှားပါဘူးကဘာအပေါ်ခွန်လောတဲမှာဟိုတွေးရများကြွားစင်နေတွေးရနေကြွားစင်ဆိုပြီးနှမျိုးခွဲတဲမှာဒီမြေရှားတွေးရများကြွားစင်ထဲမှာတော့ပါနေတယ်ဥမာတွေးရများကြွားစင်88မျိုးရှိတဲမှာဒီဆယ်လူရမြေရှားတစ်မျိုးကနံပါတ်25ချိတ်တာပေါ့နော်အဲ့တော့ဒါတော့ဆယ်ရီဒါကြောင့်လည်းဆယ်ရီရန်ကိုနေရာကဘာနေရာတော်တော်များများမှာတွေ့ရှိနေရတာဖြစ်တယ
်။ဟုတ်။ဆက်ဒါဆိုဘာဖြစ်လို့သူကိုမြေရှားလို့ခေါ်တာလဲ။
သူလို့မြေရှားလို့ခေါ်တာတော့သူကသူတစ်ခုတည်းသိတာမတွေ့ဘဲနဲ့တခြားဟာတွေနဲ့တခြားမင်းတွေနဲ့တွေ့ပြီးတွေ့ရတာ။တွေ့ရတော့သူ့ကိုခွဲထုတ်ဖို့တွေ့ကိုဖွဲ့ရတာခဲတာပေါ့။ဖဲရလေခေတော်ဇေခွဲရလေဇေလေကြီးမာတယ်ကြီးမာတယ်ပြာသူကအဲ့ဒီရောက်လိုပဲဒီ walkable mind တကူမြေရှား walkable mind တကူမြေရှားထောက်လို့ဟိုမြပြတဲ့ဟိုတန်ချေရှိတဲ့ mind တကူတွေးဖို့ကဟိုခဲရင်းတာပေါ့ဒီရောက်တဲ့ဒီမြေရှား mind တွေကကဘာမှာတခြားဓာတု mind တွေနဲ့ဆိုင်တွေးရတာနည်းနေတာဖြစ်တယ်ထောက်ခွန်ရပုံခံလေးတော့ပေါ့ပေါ်ကနေတော့အန်ဒီဟိုမိုင်းတဲ့တဲ့ကြောင်ကသူအရင်မတွေ့ဘူးတဲ့ဓာတုပါတဲ့ကြောင်တို့မျိုးတွေ့လိုက်တာဒါရှားရဲဆိုပြီးတော့သူကရှားလို့ပြလိုက်တာဒီကနေပြီးရစားတွေ့ပြီးခေါ်လာကြတာပဲ
အဲဒီလိုမျိုးဒီမြေရှားသတ္တုတွေပေါ့နော်အဖို့တန်တဲ့မြေရှားသတ္တုတွေမြန်မာနိုင်ငံမှာရှိပါသလားဆရာဘယ်နေရာတွေမှာတွေ့ရမှာလဲ
ဟုတ်မဟုတ်ကဲ့ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံမှာဒီကချင်းပြည်နယ်ချီဘူညူနယ်တောင်ဝန်ဒေသမှာအရှိတယ်အများကြီးပဲရှိတယ်ပြီးရင်ဒီခုထောက်လုံးနေတာပဲဘလောက်တိများဆိုတော့ဒီ1020မြေရှားထောက်လုံးတဲ့တန်ချေရောက်ဆိုရင်သူက China first war US are second ကျွန်တော်တို့မြန်မာပန်ဝါတတိယလိုက်ပါတယ်ဒါအသေးသေးပြတာပဲလေကျွန်တော်တို့ဒီပန်ဝါဒေသမှာမြေရှားတွေ့ရတာမနေဘူးဆိုတာတသေးသေးပြတာတတိယတော့ချိရဲဆို
တော့ဟုတ်ကဲ့ဒါမဲ့မြန်မာနိုင်ငံမှာဒီတတုတူဖို့ရေးမှာဟိုထိလို့ရှင်မြေရှားတတုကိုဟိုအစိုးရကနေ UCP တူးနေတာမတွေ့ရပါဘူးဆရာဆိုတော့ဒီမြေရှားတတုเนาะမြန်မာနိုင်ငံမှာဘယ်လိုနေရာတွေမှာဘယ်လိုပုံစံနဲ့တူးနေကြပါလဲဆရာ
အဓိကတော့ဒီကချင်းပြည်နယ်မှာပဲတူးကြတာပဲကချင်းပြည်နယ်မှာအခုကတော့ပန်းပေါ်မှာတူးတော့အစိုးရကတော့တော်ဝင်ယူတူးရလို့မကြားမိပါဘူး
ဟုတ်ကဲ့ပါဒီမြေရှားသတ္တုဟာဘလူကြောက်တယ်နဲ့တွဲပြီးတော့ဖြစ်နေလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဆင
်အဲဘောဘောကအဓိကတွေ့ရတဲ့စီးပွားရေးထလို့ရတဲ့မြေရှားသတ္တုတိုင်းတွေအဓိက၄မျိုးဟိုခွဲထားတာတွေ့ရတယ်ဒီ၄မျိုးကတော့သူကကာဘိုနေတိုက်အက်ဆိုဆီယေတ်ဒီပိုဇီရဲ့အယ်ကလိန်အင်ဂနီယပ်ဘလော့ခ်အက်ဆိုဆီယေတ်ဒီပိုဇီရဲ့နောက်တစ်ခါဟိုပလေဇာဒီပိုဇီရဲ့နောက်တစ်ခုကလွက်ဆူဂျူရဲ့ဒီပိုဇီရဲ့ဒီလေးမျိုးထဲမှာအများဆုံးတွေ့ရတယ
်အဲဒီလေးမျိုးလည်းနည်းနည်းရှင်းပြပေးပါဆရာ
အဲဒီတော့ဟိုကာဘိုနေတိုက်အက်ဆိုဆီယေတ်ဒီပိုဇီကတော့တော်ကြာပြောလို့ပဲကာဘိုနေတိုက်ကြောင်းအမျိုးအစားနဲ့တွဲဖြစ်ပြီးရင်ဖြစ်လာတဲ့ဓာတုဆိုင်မျိုးပေါ့ဒုတိယအယ်ကလိန်အင်ဂနီယပ်ဘလော့ခ်အက်ဆိုဆီယေတ်ဒီပိုဇီကတော့သူကအယ်ကလိန်ကျွဲပါတဲ့မိတဲ့ကြောင်းတွေနဲ့နဲ့ကဲ့ဖယ်ရရင်ဖြစ်ပေါ်လာတဲ့တတူဆိုင်မျိုးအထူးတစ်ခေတ်က Nephilim cyanide Nephilim cyanide ရဲ့ Alkaline granite ရဲ့ pegmatite ကြောက်တဲ့မှာအများဆုံးပဲတွေ့ရတာအဲနောက်က placer deposit မှာသူကနှစ်မျိုးထားပြီးခွဲထားတယ် marine placer ရဲ့ alluvial ရဲ့ placer ပေါ့နော် placer deposit တော့ဘယ်မှာလို့ပြန်တော့ရေဆောင်တိုက်ပေါ့အဲသူ marine placer နဲ့ alluvial placer ဆိုပြီးခွဲထားတယ်။နောက်တစ်ခါ residual deposit တို့တော့ twin ဆိုတာ။အဲဒီ residual deposit နဲ့မျိုးပဲခ ခွဲထားတယ်လက်ထွေးတီပိုစီနဲ့ကလေးတီပိုစီဆိုပြီးခွဲထားတယ်အဲ့ဒီလေးမျိုးမှာအများဆုံးစီးပွားပြည့်ထောင်းနေတယ်မိုင်းနေများဆုံးဒီလူမျိုးဒီလေးမျိုးထဲမှာတွေ့ရတာများတယ
်ဟုတ်ကဲ့ပါဆရာမြန်မာနိုင်ငံမှာတွေ့ရတဲ့မျိုးစားပါပါလဲဆ
ရာမြန်မာမှာခုကာလမှာတွေ့တာတော့ဒီအကန်လင်းဒရနိုင်လိုတိုက်ပြုံးထဲမှာဟိုတွေ့နေရတာပေါ့
အ
ကယ်ဒီတဲ့ကျော်ရတဲ့မိတဲ့ကျော်ဟိုဒီအကယ်ဒီကျော်ရတဲ့ဂန်နိုင်မိတဲ့ကျော်မျိုးနဲ့တွဲဖက်ပြီးတွေ့ရတယ်ဒါတော့ apply မလီဘောပင်းရင်တိုင်ပေါ့အဲ့ဒါကလေးကျော်တဲ့မိတဲ့ကျော်နဲ့တွဲတွေ့ရတဲ့သတူစာရတော့ဟိုမြေအောင်မှာသူကတော့ပင်းရင်တိုင်ပေါ့သူ့ပေါ်မှာဒီဝက်တာလင်းနဲ့ဖြစ်လာတဲ့ residual deposit တဲ့ဒီဝက်တာလင်းဒီဂန်နိုင်ဝက်တာလင်းဖြစ်ပြီး electrolyte ဖြစ်လာတော့ electrolyte လို့ကလေးလူဖြစ်တော့အဲကောင်ကြီးကျွေးဆိုတော့ကလေးဒီပိုစီလည်းဖြစ်မယ်ဒီဂလတ်တိုင်းမှာအရင်နည်းနည်းအရင်ဟောဖြစ်ရင်လည်းသူကလက်ထရီဒီပိုစီဖြစ်မှာပေါ့
ကဝန်ကြောက်ပေါ့နော်ဆရာကဝန်ကြောက်
ဟုတ်တယ်လက်ထရီကတော့ကဝန်ကြောက်ပေါ့ဟိုကလေးကတော့မြေဆေးကြောက်မြေဆေးပေါ့မြေဆေးမျိုးစားတိုင်းနဲ့တွေ့တာ
ဘုံမိပညာရှင်ဦးဆောင်တော်ကပြောပြခဲ့တာပါပထမဆုံးမြေရှားတတ်သူအဖြစ်အနေအောင်ထူးခြားတဲ့တွင်းထွက်တစ်မျိုး e-bike ကို1989ခုနှစ်ကဆွီဒင်စစ်တပ်ကအပျော်ရန်ဘူမိဓာတ်ရုပညာရှင်ဘူဂျီကာအက်ဆယ်အရီနီယပ်စ်ကဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့နီးအီတလီမြို့ကလေးနားကကြောက်မိုင်းငယ်တစ်ခုမှာတွေ့ခဲ့တာပါမြေရှားတပ်သူကိုမြန်မာနိုင်ငံမှာတူပေါ်နေတာနဲ့ပတ်သက်ပြီးဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆက်ကြအောင်
တို့ကမြို့သက်စီစဉ်တည်ဆက်နေတဲ့တိတ်ပန်တဲ့ဒီပညာကဏ္ဍကိုနားဆင်ခဲ့ရတာပါ။တောက်ကြောင်ကသတင်းပတ်ဆင်ကဏ္ဍတွေပြီးတဲ့နောက်အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုတော့ပြပါမယ်။ဒီမနက်ငယ်ကြတဲ့ပေါ်တိတ်ကိုစိုးရင်စေစိုးရင်နေစေဖြစ်တယ်လို့ Quad လို့ခေါ်တဲ့ Australia, Japan, India နဲ့ American ၄နိုင်ငံမှာမိတ်အဖွဲ့ရဲ့ဒီကနေ့ပူးတွဲထုတ်ပြန်ချက်တခုထဲမှာဖော်ပြထားပါတယ်။အကြံဖက်လူရက်တွေရပ်ပစ်ဖို့နိုင်ငံသားတွေအပါအဝင်တရားလွတ်လွတ်ဖမ်းဆီးထားသူတွေအားလုံးကိုပြန်လည်ပေးဖို့လူသားစာနာမှုအကူအညီတွေအဟန့်အတားမဲ့ဘေးကွင်းပြုဖို့တို့ကိုလည်းတောင်းဆိုထားပါတယ်မြန်မာအချက်တဲကိုအပြေရှားတာမှာအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့ကြိုးပမ်းအားထုတ်မှုတွေကိုထောက်ခံတယ်ဆိုတာထပ်ပြီးအာမခံပြောထားတယ်လို့အာဆီယံအဖွဲ့ရဲ့၅ချက်ပါဘုံသဘောတူညီချက်ကိုချက်ချင်းအကောင့်ထည့်ဖော်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်မြန်မာနိုင်ငံကိုပြန်သွားဖို့စစ်ကောင်စီကိုတောင်းဆိုထားပါတယ်မြန်မာနိုင်ငံမှာအကြံဖက်လူရက်တွေအဆုံးသတ်ရေးလှုပ်ဆောင်ချက်တွေအပေါ်ထောက်ခံပြီးအထူးတကားလက်တွဲလှုပ်ဆောင်ကြဖို့လေနိုင်ငံတကာအတိုင်းဝိုင်းကို Quad အဖွဲ့ကနှိုးဆော်ထားပါတယ်။တိမ်မတာခင်ကာလမှာအမေရိကန်ပြည်ထောင်စုကအာဆီယံခေါင်းဆောင်တွေနဲ့ထိပ်သီးဆွေးနွေးပွဲတရက်ဝါရှင်တန်မြို့တော်မှာအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိပြီးအဲ့ဒီအခါကျရင်လေသမ္မတဂျိုးဘိုင်ဒန်ကမြန်မာအရေးအာဆီယံဘုံသဘောတူညီချက်နဲ့ပတ်သက်ပြီးအလေးထားပြောဆိုမှာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကအစောပိုင်းမှာပြောခဲ့ပါတယ်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်အပေါ်ရွှေနဲ့ဒေါ်လာတွေရယူပြီးအာဂရိလိုက်စားခဲ့မှုဆိုင်ရာဆွဆွဲချက်အတွက်အမှုကိုဆွဲချက်တင်မယ်မတင်ဘူးဆိုတာနောက်သတင်းနှစ်ပတ်ကြာမှရှောက်လဲဖို့တရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။ဒေါ်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အာဂရိအမှုသူတွေကရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကရွှေနဲ့ဒေါ်လာတွေပေးခဲ့တယ်ဆိုတဲ့အမှုအတွက်ဆွဲချက်တင်တယ်မတင်တဲ့ဖေဖော်ဝါရီလ25ရက်နေ့မှာနှစ်ဖက်ရှေ့နေတွေရှောက်လဲချက်ပေးဖို့တရားရုံးကဆုံးဖြတ်လိုက်တယ်လို့ရှေ့နေသူကပြောပါတယ်။မြန်မာစစ်တပ်ကထွက်ပြေးခုန်လာတဲ့အရာရှိတူကစစ်တပ်ဖက်မှာထိခိုက်ကြဆုံးမှုများလာပေမဲ့မိမျိုးစုံနဲ့လူဝင်အားတူအောင်ပြန်ပြီးတော့စုဆောင်းနေတယ်လို့ပြောပါရယ်။ဒီဇင်ဘာလတုန်းကအိန္ဒိယနယ်စပ်ကိုထွက်ပြေးသွားခဲ့တဲ့ဗိုလ်ကြီးကောင်းသူဝင်းကချင်းမီနယ်တွင်းမှာမေလကနေဒီဇင်ဘာလအထိစစ်တီဥယေအနည်းဆုံးအယောက်50တည်ဆုံးပြီးအယောက်100လောက်ဒဏ်ရာရခဲ့တယ်လို့စစ်ရင်အထောက်အထားတွေနဲ့ Rider သတင်းဌာနကပြောခဲ့ပါရယ်။ချင်းပြည်နယ်စစ်စင်ရေးကိုလည်းကြီးကြရတဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်ရှိတဲ့မုံရွာမြို့ကနေထွက်ပြေးလာခဲ့တဲ့အရိအထောက်သားတွေကိုခံရတဲ့လူဆက်သွယ်ရေးအရာရှိဗိုလ်ကြီးကောင်းသူဝင်းကလူစစ်တပ်ကလူပြန်ဖြည့်တဲ့အခါမှာရဲတပ်ဖွဲ့ဝင်တွေကိုမြို့တွင်းစစ်စင်ရေးတဲ့တုံးတာအပြင်တခြားရတဲ့နီးနဲ့လူစုပြီးတော့လက်နက်တပ်ဆင်နေတယ်လို့ရှင်းပြပါတယ်။ရုရှားနဲ့ယူကရိန်းနဲ့ဆက်မှာရုရှားနဲ့အမေရိကန်တပ်ဖွဲ့တွေကြားကြီးမားတဲ့ပဋိပက္ခဖြစ်လာနိုင်ခြေပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပါတယ်ခင်ဗျာ။ဒီညအတွက်ရေဒီယိုတန်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်အတွက်ထုတ်လို့ရမှုကကိုရနိုင်ပါအတမ်းပိုင်းအင်ဂျင်နီယာက Neswan Kelly ဖြစ်ပြီးတော့ရုပ်သံကင်မရာအင်ဂျင်နီယာက Nick Ivanov ဖြစ်ပါတယ်ယူရီမြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုတန်အစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မှာမှုစောင့်မျှော်ကြည့်ရှုနားဆင်နိုင်ကြပါတယ် VOE ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOE တော်ရရှင်များနဲ့တော့မြန်မာနိုင်ငံလူနိုင်ငံသားအားလုံးဒေးရန်တွေပေါင်းကကင်းဝေးပြီးတော့အောင်မြင်မှုရကျန်းမာချမ်းသာကြပါစေ ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.